Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်2019ခုနှစ်ဩဂုတ်လ17ရက် VOA American တန်ရဲ့တင်းငွေနေညပဲအစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညပိုင်းအစီအစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်ယူတင်ဆက်ပေးပါမယ
်မင်္ဂလာပါကျွန်တော်ရန်တိုင်းမှာတင်းငွေနေညပိုင်းသတင်းတွေကိုမခင်ဖြူထွေးနဲ့အတူတင်ဆက်ပေးသွားမှာဖြစ်ပါတယ်ဝန်ကြီးနယ်ပေါင်မြို့နယ်မှာမြေပြိုကျမှုကြောင့်သေဆုံးသူကြီးအတွက်ဟာ52ယောက်ထပ်မံရှိသွားပြီဖြစ်တယ်လို့ပြောပါရယ်လက်ကီမာတိုင်ဖုန်းမုန်တိုင်းကြောင့်တရုတ်နိုင်ငံမှာသေဆုံးသူဦးရေဟာ32ယောက်ရှိသွားခဲ့ပြီဖြစ်ပါရယ်အစ္စလာမ်ဘာသာဝင်တွေရဲ့ထွတ်မြတ်ထားရဘာသာရေးပွဲတော်ဖြစ်တဲ့အစ်ပွဲတော်ကိုမြန်မာအပါဝင်ကမ္ဘာတစ်ဝှမ်းကအစ္စလာမ်ဘာသာဝင်တွေဆင်နွှဲနေကြပါရယ်လူထိတ်တန်းရောက်ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါဗျာ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးမှနားဆင်ရမယ့်သတင်းလွှာတွေမှာတော့ရေဘေးအန္တရာယ်နဲ့ကြုံနေရတဲ့မွန်ပြည်နယ်ရဲ့ရေမြို့နယ်မှာစနေညကစပြီးတော့မကြုံစဘူးရေလွှမ်းမိုးမှုတွေကြောင့်ရေဘေးတဲ့ဒေသခံပြည်သူတွေကိုဘေးလွရာကိုအရေးပေါ်ရွှေ့ပြောင်းပေးနေရပါတယ်
ဒီလိုမျိုးမဖြစ်ဘူးချိန်ပြီးတော့တို့ကအဲ့ဒီမှာပဲနေကြတယ်။ဘိုးချုပ်ပြီးတော့ရေကကြတိုင်းတိုင်းတိုးလာတဲ့အခါကျမှပဲဒီကြောက်အလန့်အားနဲ့တော့ယူပါကေပါဆိုပြီးတော့ဒါကြားကားသူကြီးသား
ရေမျိုးအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးမျိုးဝင်းပြောသွားတာပါ။သတင်းပြေဆုံးကိုနောက်ပိုင်းမှနားဆင်ရပါမယ်။ဒီအကြောင်းနဲ့တူအပတ်စဉ်ကဏ္ဍတွေမှာတော့မြန်မာရေးရဆွေးနွေးကံဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်မှပေးစာများနဲ့ကမ္ဘာတစ်လွှားထူးခြားစံပြသတင်းများစတဲ့အစီအစဉ်တွေကိုလည်းတင်ဆက်ပေးပါမယ်ရှင်။အခုရင်ဆုံးတော့ဒီကနေ့ညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့မခင်ကျူထွေးတို့ကပြောပြပေးပါရှင
်။မွန်ပြည်နယ်ပေါင်မြို့နယ်အတွင်းကတောင်ပြိုချမှုကြောင့်တည်ဆုံးသူရေအတွက်ဟာ52ယောက်ထပ်မံရှိသွားပြီဖြစ်တယ်လို့ဒေသခံအာဏာပိုင်တွေကပြောလိုက်ပါတယ်။ဒါပြင်နောက်ထပ်ပျောက်ဆုံးနေတဲ့သူတွေကိုခေသိမ်းဖွဲ့တွေကဆက်လက်ရှာဖွေနေကြတယ်လို့လည်းအာဏာပိုင်တွေကပြောပါတယ်။ပြီးခဲ့တဲ့ဩဂုတ်လ9ရက်နေ့ကပေါင်မြို့နယ်သဲပြည်ကျွန်းကြီးရွာမှာတောင်ပြိုချမှုဖြစ်ပြီးတော့နေနေပါသွားခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းနေ့အတွင်းမြန်မာနိုင်ငံအောက်ပိုင်းမွန်ပြည်နယ်ကင်းပြည်နယ်ပဲခူးတိုင်းနဲ့တနင်္သာရီတိုင်းကနေရာအနှံပြမှာမုတ်သုံးမှုရွာသွန်းမှုများတာကြောင့်ရေကြီးရေလျှံတာတွေဖြစ်ပြီးတော့မြေပြိုကျတာတွေလည်းဖြစ်ခဲ့ပြီးမွန်ပြည်နယ်အတွင်းမှာတော့ဒီသဘာဝဘေးအန္တရာယ်တွေကိုအဆိုးအဝါဆုံးခံစားခဲ့ရတာဖြစ်ပါတယ်။အခုလိုတောင်ပြိုချမှုတွေကြောင့်မွန်ပြည်နယ်အတွင်းကတောင်တွေကမြေကြီးတွေတူးယူခွင့်ကိုမပေးတော့ဘူးလို့မွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဇံကလည်းပြောထားပါတယ်။ဒါပြင်မွန်ပြည်နယ်အတွင်းကမြို့ရွာတွေအတော်များများမှာရေကြီးတဲ့တန်းတွေကိုခံစားနေရပြီးရေမြုပ်မှဆိုရင်လည်းတစ်မြို့လုံးအနက်ရေကြီးနေတာကြောင့်နေရေမြုပ်ပြီးတော့အရေးပေါ်အကူအညီတွေလိုအပ်နေပါတယ်။အနာပိုင်ဒီဘက်ကတော့မွန်ပြည်နယ်အတွင်းကဒီရေဘေးတန်ခံရတဲ့ပြည်သူတွေရေဘေးအကူအညီတွေကိုပေးဖို့ပေးနေပြီးတော့ရေဘေးတင်ပြည်သူတွေကိုလည်းပေးလို့ရကိုရှင်းပြောင်းပေးနေကြပါတယ်။ဒါမဲ့လည်းအကူအညီကယ်ဆယ်ရေးတွေနောက်လေးကြံ့ကြာတာရှိသလိုနောက်ထပ်အကူအညီတွေလည်းလိုအပ်နေတော့မယ်လို့ပြောပါတယ်ခင်ဗျာ။
တရုတ်နိုင်ငံအရှေ့ပိုင်းကိုစနေနေ့ကဝင်ရောက်ခဲ့တဲ့လာခီမာတိုင်ဖုန်းမုန်တိုင်းကြောင့်သေဆုံးသူဦးရေဟာ32ယောက်ထိရှိသွားပြီလို့ဒေသခံအစိုးရအရာရှိတွေကဒီကနေ့ထုတ်ပြန်ပြောဆိုပါရယ်မုန်တိုင်းကြောင့်မြေပြိုတာတွေဖြစ်ခဲ့ပြီးလူတသန်းကျော်ဘေးလွတ်ရာရွှေ့ပြောင်းခဲ့ရတယ်လို့ပျောက်ဆုံးနေသူတွေကတော့ကယ်ဆယ်ရေးအဖွဲ့တွေကလိုက်လံရှာဖွေနေပါရယ်အင်အားပြင်းမုန်တိုင်းဟာဝမ်လင်းမြို့ကိုစနေနေ့အစောပိုင်းကဝင်ရောက်တိုက်ခတ်ချိန်မှာတနအီလီတိုင်နှုန်းမိုင်120အထိရှိခဲ့ပြီးကယ်ယူတန်းတစ်လျှောက်လှိုင်းလုံးကြီးတွေကတော့မီတာအတော်ထိမြင့်နေတာပါရှန်ဟိုင်းမြို့တံဘက်မိုင်150အကွာလောက်မှာရှိတဲ့ဝမ်ကျိုးမြို့မှာလည်းမိုးအကြီးကျယ်ရွာသွန်းခဲ့ပြီးမြေပြိုတာတွေဖြစ်ခဲ့လို့လူ17ယောက်ထက်မနည်းသေဆုံးခဲ့တဲ့အကြောင်းတရုတ်အစိုးရ CCTV သတင်းကကြေညာပါတယ်။နောက်ထပ်သေဆုံးသူ14ဦးထပ်မံတွေ့ရှိတဲ့အကြောင်းတနင်္ဂနွေနေ့မှာကြေညာပေမဲ့လို့ဒီဖြစ်ရပ်တစ်ခုထဲမှာပဲသေဆုံးခဲ့တဲ့သူတွေလားဆိုတာတော့သေချာမသိရသေးပါဘူး။နောက်ထပ်16ဦးကတော့ပျောက်ဆုံးနေသေးပဲလို့ချက်ချီယန်ဒေသဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။မုန်တိုင်းတံခံရတဲ့ဒေသတွေမှာရှာဖွေရေးနဲ့ကူညီကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်နေတယ်လို့ဒေသခံအာဏာပိုင်တွေကပြောဆိုထားတာပါ။မုန်တိုင်းကြောင့်တိကျပျက်စီးမှုပမာဏကတော့တရုတ်ယွမ်ငွေ16ဘီလီယံနီးပါးရှိပြီးအမေရိကန်ဒေါ်လာနဲ့ဆိုရင်တော့2ဘီလီယံကျော်ကျော်လောက်ရှိတယ်လို့တာဝန်ရှိသူတွေကပြောပါရရှင်
။ဟောင်ကောင်ကဒီမိုကရေစီရေးထောက်ခံသူထောင်ပေါင်းများစွာဟာဒီကနေ့မှလည်းလမ်းနေပေါ်ကိုထွက်ဆန္ဒပြခဲ့ကြပြီးတော့ရဲတပ်ဖွဲ့ကတော့ဆန္ဒပြတဲ့သူတွေကိုမျက်ရည်ရိုးဘုံတွေနဲ့ပြစ်ခတ်နေနေခဲ့ပါတယ်။ဒါဟာဟောင်ကောင်မှာဆန္ဒပြပွဲတွေဖြစ်တာအခုဆိုရင်ဆယ်ဘက်ဆက်တိုက်ရှိသွားပြီဖြစ်ပြီးတော့ဒီကနေ့မှတော့ရွှေပိုးနဲ့ဒီကော့စ်ဝေးဘေးနေရာတွေမှာစုဝေးပြီးတော့ဆန္ဒပြခဲ့ကြတာပါ။ဆန္ဒပြတဲ့သူတွေဟာရာသီဥတုဖူးတဲ့ဂျာကပဲဗစ်တိုးရီးယားပန်းညံမှာဒီနေ့နေ့လယ်ပိုင်းကစုဝေးခဲ့ကြပြီးတော့ရဲတပ်ဖွဲ့ကတော့ဆန္ဒပြတဲ့သူတွေချီတက်မဲ့လမ်းကြောင်းကိုတားဆီးခဲ့ပါတယ်။ ရတဘကသူတို့ကိုအဲ့ဒီပန်းညမှာစူဝေးခွင့်ပေးခဲ့ရင်မဲ့ဒီဟောင်ကောင်အရှေ့ပိုင်းကိုချီတက်ဆန္ဒပြမယ်ကိစ္စကိုတော့အခွင့်ပြုချက်မပေးဘဲထားဆီးခဲ့တာပါဟောင်ကောင်ဟာအရင်တုန်းကနဲ့မတူတော့ဘူးဆိုတာကိုဒီကမ္ဘာလုံးကတိလာကြမယ်လို့မျှော်လင့်ကြောင်းဆန္ဒပြတဲ့သူတို့ကလည်းပြောပါတယ်ဒါပြင်ဒီဟောင်ကောင်ဆန္ဒပြပွဲနဲ့ပတ်သက်ပြီးတော့ဗြိတိန်နိုင်ငံသားဝင်ကြီးနဲ့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်တို့တောက်ချနေကတယ်လီဖုန်းနဲ့စကားပြောဆိုခဲ့ကြတဲ့အတွက်တရုတ်တာဝန်ရှိသူတွေဘက်ကဒီအပေါ်မှာအမျက်ဒေါသထွက်ခဲ့ကြပါတယ်ဒီနေ့ဒီဟောင်ကောင်ဆန္ဒပြတဲ့သူတွေဟာဒီဟောင်ကောင်ရဲ့ဇီဝစင်တာတွေစီကားတဲ့ဒီဟန်နစီလမ်းမကြီးပေါ်ကနေချီတက်ဆန္ဒပြခဲ့ကြပြီးဒီနောက်ထပ်ဆန္ဒပြမှုတစ်ခုကတော့ကောင်လွန်အရမရှိတဲ့ရက်စကန်အပြင်ဘက်မှာတွားရောက်စူဝေးဆန္ဒပြခဲ့ကြတာပါရဲတပ်ဖွဲ့ကတော့ဒီလိုစူဝေးဆန္ဒပြမှုဟာတရားမဝင်စူဝေးတာဖြစ်တဲ့အတွက်အဲ့နေရာကနေအများဆုံးပြန်လည်ထောက်ခွာကြဖို့လိုတယ်ဆိုပြီးတော့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
ပြည်ခဲ့တဲ့သတင်းပတ်တွေအချိန်မြောက်ကိုရီးယားကတာတူပြစ်ဒုံးကျည်တွေဆက်လက်တက်ပစ်လုခဲ့တာနဲ့ပတ်သက်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့အမေရိကန်ပြည်ထောင်စုအတွက်ဘယ်လိုချင်းချောက်မှုမှမဖြစ်စေသလိုဘာမှပြဿနာမရှိဘူးလို့ပြောဆိုလိုက်ပါတယ်။ဒေသတွင်းအမေရိကန်ရန်မာမိတ်တွေကိုချင်းချောက်တဲ့တာတိုပစ်ဒုံးကျည်ဆန်သက်မှုတစ်ခုမနစ်စနေနေ့မှာမြောက်ကိုရီးယားကထပ်မံဆန်သက်ပစ်လုခဲ့ပြီးတဲ့နောက်နိုင်ပိုင်းအကြမှာပဲသမ္မတဒေါ်နယ်ထရမ့်ကအခုလိုမှတ်ချက်ပေးပြောခဲ့တာကိုမြောက်ကိုရီးယားဆိုရာ KCN နေတဲ့မှာကိုကဖော်ပြပါတယ်။မြောက်ကိုရီးယားရဲ့သိမကြခင်ကဒုံးကျည်ပစ်လုဆန်သက်မှုတွေနဲ့ပတ်သက်ပြီးဝေဖန်နေတဲ့တောင်ကိုရီးယားအစိုးရကိုမြောက်ကိုရီးယားနိုင်ငံသားရေးဌာနပြောခွင့်ရကဖြစ်တင်ရှုံချတဲ့အကြောင်းလည်းဒီသတင်းမှာဖော်ပြထားတာပါမြောက်ကိုရီးယားရဲ့ဒုံးကျည်ဆန်သက်မှုတွေဟာနိုင်ငံအတော်များများလုပ်နေတဲ့အသေးမွားဒုံးကျည်ဆန်သက်မှုတစ်ခုသာဖြစ်ပြီးအချုပ်ချာအာဏာပိုင်နိုင်ငံတစ်ခုအနေနဲ့ကိုကာကွယ်ခွင့်ရှိတဲ့အတိုင်းလှုပ်ဆောင်တဲ့လုပ်ရည်ဖြစ်တယ်ဆိုတာကိုအမေရိကန်သမ္မတကတော့အတိမတ်ပြုနိုင်သေးတယ်လို့လည်းမြောက်ကိုရီးယားနိုင်ငံသားရေးဌာနပြောခွင့်ရကပြောဆိုခဲ့ပါတယ်မြောက်ကိုရီးယားရဲ့စနေနေ့ကဒုံးကျည်ဆန်သက်မှုကတော့တရင်နှစ်ပတ်ကျော်ကာလအတွင်းမှာ၅ချိန်မြောက်ပဲထိန်တဲ့ဒုံးကျည်ဆန်သက်ပြစ်လွတ်တာဖြစ်ပြီးနှစ်လအတွင်းမှာ9ချိန်မြောက်ဆန်သက်မှုလည်းဖြစ်ပါတယ်ရှင
်။ VOA American နဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965တိုင်းဒိုမီတာ32 kHz 9303များတိုင်းဒိုမီတာ58 kHz 5885တို့အပြင်စနေတနင်္ဂနွေမှာတိုင်းဒိုမီတာ190 kHz 5905လို့ပြောထုတ်လွှင့်ပေးပါတယ်ရှင
်။ UAE ကနေတနင်္ဂနွေနေ့ညပိုင်းသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဟူသီသဘုံတွေကယေမန်နိုင်ငံမှာတိုက်ခိုက်မှုတွေလုပ်ခဲ့ပြီးတဲ့နောက်ယေမန်အစိုးရကိုအခုကြီးပေးတဲ့အနေနဲ့ sorry ဥဆောင်တဲ့ညမောတက်တွေဟာအရင်စိတ်ကမ်းမြို့ကိုထိုးစစ်တွေဆင်ခဲ့ပါတယ်။ဒီဆော်ရီနိုင်ငံကကြောတော့နောက်ခံပေးထားတဲ့ဒီအေဒီမျိုးအခြေဆိုင်သမ္မတအဘတ်ရာဘူမန်ဆူအာဟာဒီရဲ့အစိုးရကိုတိုက်ရိုက်ချင်းချောင်းနေတဲ့နေရာတွေကိုထိုးစစ်ဆင်တိုက်ခိုက်ခဲ့တာဖြစ်တယ်ဆိုပြီးညမောင်းတပ်ဖွဲ့ကပြောပါတယ်။စော်ပိုင်းကတော့ညမောင်းတပ်ဖွဲ့တွေကဘာကိုပြစ်မှတ်ထားခဲ့တယ်ဆိုတာရှင်းရှင်းလင်းလင်းမရှိပေမဲ့ဒီအေဒီမျိုးကခွဲတော်ရေးသမားတွေအခြေဆိုင်တဲ့စခန်းတွေကိုပြစ်မှတ်ထားပြီးတော့လေကြောင်းကနေတိုက်ခိုက်ခဲ့တာဖြစ်တယ်လို့အေဒီမျိုးကန်တွေက AFP သတင်းဌာနကိုပြောပါတယ်။မနေ့စနေနေ့ကတော့ရေမဲ့ခွဲတော်ရေးသမားတွေကအေဒီမျိုးနေရာအတော်များများကိုတင်းယူခဲ့သလိုသမရနန်းတော်ကိုလည်းတင်းယူခဲ့တယ်လို့ရေမဲ့အာနာပိုင်တွေကပြောပါတယ်။ဒါပေမဲ့လည်းသမရဟာဒီကတော့အိမ်မှာရှိမနေခဲ့ပါဘူး။ဒါပြင်ဒီအေဒီမျိုးမှာရှိတဲ့ဆစ်ခန်းတွေကိုလည်းဒီခွဲတော်ရေးသမားတွေဘက်ကတင်းယူခဲ့တယ်လို့အာနာပိုင်တွေကပြောပါတယ်။ဒါပေမဲ့လည်းညမောင်းတပ်ဖွဲ့တွေဘက်ကအခုနောက်ဆုံးထိုးစစ်တွေဆင်ပြီးတိုက်ခိုက်ခဲ့တာကြောင့်အဲ့ခွဲတော်ရေးသမားတွေကအေဒီမျိုးကသူတို့တင်ယူထားတဲ့နေရာအတော်များများကနေစတင်ဆုတ်ခွာနေပြီလို့လည်းညမောင်းတပ်ဖွဲ့တွေဘက်ကပြောပါတယ်။အခုနောက်ဆုံးဖြစ်ခဲ့တဲ့တိုက်ခိုက်မှုတွေအတွက်လူ40လောက်သေဆုံးပြီးတော့160လောက်ဒဏ်ရာရခဲ့တယ်လို့ယေမန်နိုင်ငံမှာရှိတဲ့ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးရုံးအဖွဲ့ကပြောထားပါတယ်ခင်ဗျာ။
ဘာသာရေးထွတ်မြတ်နေ့တွေမှာဂျူးနဲ့မွတ်စလင်တွေလာရောက်ဝတ်ပြုဆုတောင်းကြတဲ့ဂျေရုစလင်မြို့ကအထွတ်မြတ်နေရာမှာပါလက်စတိုင်းတွေနဲ့အစ္စရေးရဲတပ်ဖွဲ့အကြားဒီကနေ့တနင်္ဂနွေနေ့မှာထိတ်တန့်ရင်ဆိုင်မှုတွေဖြစ်ခဲ့ပါတယ်။မွတ်စလင်တွေဝတ်ပြုဆုတောင်းနေတဲ့အဲ့ဒီနေရာကိုပါလက်စတိုင်းတွေဝင်ရောက်ဖို့ကြိုးစားတဲ့အချိန်ရုံးရင်းဆန်ခဲ့အခြေအနေတချို့ဖြစ်ခဲ့တဲ့အကြောင်းအာဏာပိုင်တွေကပြောပါတယ်။ဒဏ်ရာရသူတချို့ရှိခဲ့တယ်လို့လည်းဆိုပါတယ်။မွတ်စလင်တွေအထက်တတိယမြင့်မြတ်ဆုံးနေရာအဖြစ်သတ်မှတ်ထားတဲ့အယ်အာခ်ဆာဗလီနားမှာအပြန်အလှန်တိုက်ခိုက်တာတွေဖြစ်ခဲ့တာပါ။ဒီနေရာဟာဂျူးတွေအထက်လည်းအမြင့်မြတ်ဆုံးသာသနာအဆောက်အဦအဖြစ်သတ်မှတ်ထားတဲ့ Temple Mount ဘုရားကျောင်းရှိတဲ့နေရာဖြစ်ပါတယ်။ဒီကနေ့တနင်္ဂနွေနေ့ဟာအစ္စလာမ်ဘာသာဝင်တွေရဲ့ Eid al-Adha အနေဖြစ်တယ်လို့အယ်အာခ်ဆာဗလီမှာမွတ်စလင်တွေဝတ်ပြုဆုတောင်းနေကြတာဖြစ်ပြီးတော့ဂျူးတွေအထက်လည်းဒီကနေ့ဟာဖြစ်ရှေးဟောင်းဘုရားကျောင်းတစ်ခုဖျက်ဆီးခံရတာအပြင်ဂျူးသမိုင်းမှာသဘာဝဘေးဆိုးတွေကြာရောက်ခဲ့တဲ့နေ့အဖြစ်နဲ့ဝမ်းထဲကြေကွဲတဲ့အထိတ်အမဲ့ဝတ်ပြုဆုတောင်းကြတဲ့နေ့ပဲဖြစ်ပါတယ်။ဒီလိုအထိတ်အမဲ့နေ့တွေမှာနှစ်ဖက်စလုံးကဘာသာရေးကိုင်းဆိုင်သူတွေထောင်ထဲချီဟာအစ္စရေးနဲ့ပါလက်စတိုင်းကြားအငင်းပွားမှုတွေရှိနေတဲ့အခုလိုဘာသာရေးအထွတ်မြတ်နေရာမှာစုဆောင်ကြတာလည်းဖြစ်ပါတယ်ရှင်။
အစ္စလာမ်ဘာသာဝင်တွေရဲ့ထွတ်မြတ်ထားရဘာသာရေးပွဲတော်ဖြစ်တဲ့အပွဲတော်ကိုမြန်မာအဖွဲ့ဘာတဝမ်းကအစ္စလာမ်ဘာသာဝင်တွေဆင်နွှဲနေကြပါတယ်။ မြန်မာနိုင်ငံကအစ္စလာမ်ဘာသာဝင်တွေလည်းအပွဲတော်ကိုတုံးရကြဆင်နွှဲနေကြပြီးတော့မနေ့ဖြန်လွန်လာနေကတော့အင်းနစ်ဆိုရရုံးပိရအဖြစ်နဲ့တည်ဝင်သတ်မှတ်ပေးထားပါတယ်အိန္ဒိယနိုင်ငံကက်ရှမီးယားဒေသကစရီနဂါမြို့နဲ့တခြားနေရာတို့မြမြမှာဆိုရင်လည်းအနာပိုင်ဒီဘက်ကအပွဲတော်တိုင်ငယ်တားမြစ်ကန့်သတ်ထားချက်တွေကိုလျှော့ပေးခဲ့ပါတယ်။ဒါပြင်ဒေသတွင်းအိန္ဒိယနိုင်ငံတွေဖြစ်တဲ့အင်ဒိုနီးရှား၊မလေးရှားနိုင်ငံတွေမှာဆိုရင်လည်းဒီကနေ့မှာဝတ်ပြုဆူတောင်းကြပြီးတော့အပွဲတော်တွေဆင်နွှဲနေကြသလိုအီဂျစ်၊ဆီးရီးယားနဲ့အာဖဂန်နစ္စတန်နိုင်ငံတွေမှာလည်းအစ္စလာမ်ဘာသာဝင်တွေဟာဗလီတွေကိုတွားရောက်ပြီးတော့ဝတ်ပြုဆူတောင်းခဲ့ကြပါတယ်။ဆော်ဒီအာရေဗျနိုင်ငံမှာတော့ဟတ်ရှ်ဘုရားဘူးပွဲတော်ကို9ရက်ကြာချင်းပနေပြီးတော့ဒီကမ္ဘာတော်ကမွတ်စလင်နှစ်တန်းကျော်ဟာလည်းမက်ကန်မြို့ကိုတွားရောက်ပြီးတော့ဝတ်ပြုဆူတောင်းခဲ့ကြပါတယ်ခင်ဗျာ
။နော်ဝေးနိုင်ငံအော့စလိုမြို့ဗလီတစ်ခုမှာတနတ်သမားတို့ကတိုက်ခိုက်တာကြုံခဲ့ရပြီးတော့နောက်တနေ့မှာပဲယာယီဗလီလှုပ်ထားတဲ့ဒေသတဲခုဆောင်တစ်ခုမှာကျင်းပတဲ့ဝတ်ပြုဆူတောင်းပွဲကိုနော်ဝေးဝင်ကြီးချုပ်အာမာဆိုဘတ်ကရောက်ခဲ့ပါတယ်။အခုတိုက်ခိုက်မှုဟာအမုန်းတရားကိုအခြေခံတဲ့တိုက်ခိုက်မှုဖြစ်နိုင်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ဒီတိုက်ခိုက်မှုအတွင်းမှာတယောက်ဒဏ်ရာရခဲ့ပြီးတိုက်ခိုက်တဲ့သူကတော့အသက်20ကျော်နော်ဝေးနိုင်ငံသားဖြစ်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်ရှင်။
ဒီကနေ့ညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုရရန်နိုင်နဲ့မခင်ဖြူထွေးတို့ပြောပြပေးကြတာပါရှင်။အခုတော့ဆက်သွယ်မေးမြန်းချက်နဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးသွားပါမယ်။ရေဘေးအန္တရာယ်နဲ့ကြုံနေရတဲ့မွန်ပြည်နယ်ရေမြို့နယ်မှာစနေညကစပြီးမကြုံစဘူးရေလွှမ်းမှုတွေကြောင့်ရေတမြုပ်လုံးနှီးပါရေနစ်မြုပ်သွားလို့ရေဘေးတင်ဒေသခံပြည်သူတွေကိုနေအိမ်တွေကနေကယ်ထုတ်နေရဆဲဖြစ်ပြီးဘေးလူရာကိုအရေးပေါ်ရွှေ့ပြောင်းပေးနေရတယ်လို့ရေအမျိုးသားလွှတ်တော်ကိုယ်စားလှယ်ကပြောပါတယ်။မြန်မာနိုင်ငံတဝန်းဒီသတင်းပတ်တွေထဲရှေ့ဆက်ပြီးတော့မုတ်တုံမိုးအားကောင်းမှဖြစ်တဲ့အတွက်မိုးများပြီးရေကြီးမြေပြူရာတွေဖြစ်နိုင်လို့မွန်ပြည်နယ်၊ကရင်ပြည်နယ်တနင်္သာရီတိုင်းအပါအဝင်ရေဘေးတင်ဒေသကပြည်သူတွေမိုးလီဝတ်တာသတင်းတွေကိုနားဆင်နေကြဖို့နဲ့တဘာဝဘေးရန်ရဲ့သတိပေးချက်တွေကိုအထူးသတိထားလိုက်နာကြဖို့မိုးလီဝတ်တာနယ်ဇလဗီရာပညာရှင်ကလည်းသတိပေးပါတယ်အသေးစိတ်ကိုဆက်သွယ်မေးမြန်းထားတဲ့မဆုမုံကတင်ပြပေးထားပါတယ်ရှင်
မြန်မာနိုင်ငံတဝန်းမုတ်တုံလေအကောင်ပြီးမိုးများရေကြီးမှုတွေဖြစ်နေတယ်လို့အထူးသဖြင့်မွန်ပြည်နယ်ထဲမှာတော့မိုးများရေကြီးပြီးလူအများများသေဆုံးရတဲ့အထိမြေပြိုကျမှုတွေဖြစ်ခဲ့တယ်လို့မနေ့စနေညကနေစလို့မွန်ပြည်နယ်ရေမြွနယ်ထဲမှာမကြုံစဘူးရေတွေတဟုန်တို့တက်လာတော့ရေတမျိုးလုံးရေနစ်မြုပ်သွားခဲ့ရပါတယ်။အထက်မြေအိမ်တွေရဲ့ခေါင်းမိုးတွေအထိပါရေနစ်မြုပ်ကုန်နဲ့မျိုးလုံးကျွရေဘေးတင်ရတဲ့အခြေအနေကိုတော့ရေမြုပ်ကမျိုးသားလွတ်တော်ကိုယ်စားလှယ်ဦးမျိုးဝင်းက VOA မြန်မာပိုင်းကိုအခုလိုရှင်းပြပါတယ
်။မနေ့ညနေ 3:00 လောက်ကနေစပြီးကြီးကတနာကြီးကိုတပေနီးပါးနှုံးနဲ့ဇက်ပိုက်တက်လာကြဒီည12နာရီကြော်ကြော်ကြတော့ဒီရေးရဲ့ဒီဟိုမြို့လေဖရားပေါ့နော်ရွှေစံတော်ဖရားချီရင်ကိုရောက်ပါတယ်အဲ့ဒီတော့ဒီလိုမျိုးဖြစ်ဖြစ်ဒီကကျွန်တော်တို့ကတခါမှဒီရေးမှာမဖြစ်ခဲ့ဘူးနော်ကျွန်တော်အသက်60ကျော်ပြီဒီလိုမျိုးဖြစ်ပြမတွေ့ဘူးနော်အဲ့ဒီတော့ဒီလိုမျိုးမဖြစ်ဘူးထင်ပြီးတော့အဲ့ဒီနေမှာလူတွေအတော်များများကဟိုနှစ်ခါအိမ်ကြီးပေါ့အထူးသဖြင့်ကသူတို့ကအဲ့ဒီနေမှာပဲหนีကြတယ်ဘိုးချုပ်ပြီးတော့ရေကကတိုင်းတိုင်းတိုးလာတဲ့အခါကျမှပဲဒီကြောက်အားလန့်အားနဲ့နော်ယူပါကေပါဆိုပြီးတော့ဒါညကဆိုရင်ဒါအသေးပံပဲနော်ရေကလည်းပဲကျွန်တော်တို့ရှိတဲ့ဥစ္စာကဒီလင်းကားကြီးရေဝိုင်းတာကဒီမြို့တစ်ပတ်လုံးဆိုတော့နော်အဲ့မှာဒီမိုးလင်းပေါက်ပါပဲလောက်ကြရတာနော်ဒီနောက်ဒီဟိုတက်ပဲနဲ့ကြီးတယ်ပဲအချင်းကလည်းပဲဒီတက်ကနေပြီးတော့နော်နိုင်တဲ့လောက်ထွက်ခဲ့ကြတယ်ကျွန်တော်တို့မြို့ဝလူတွေလည်းပဲရှိတဲ့ဒီနေ့ကြေကြတယ်နော်မိုးလင်းထိပါပဲအဲမိုးလင်းတဲ့ခါကျတော့ကျွန်တော်တို့ဒီမော်လမြိုင်ကနေပြီးတော့ဒီပို့လာတဲ့လေဒီဆက်ရောက်လာတယ်ဆက်ရောက်လာပြီးတော့ဆက်ကြတယ်ပေါ့နော်မနေ့၈နာရီခွဲလောက်မှရေကနည်းနည်းလေးပြန်ကျစားပြီလာတယ်အခုကနည်းလေးညိနေတဲ့သဘောမျိုးဖြစ်နေ
အခုလက်တလောအချိန်ဒီမှာတော့ရေမြို့ရဲရေတက်နေစေဖြစ်ပြီးရေပေးလို့ရနေရာတွေမှာကုညီကယ်ဆယ်ရေးစခန်းတွေဖွင့်လှစ်ထားပြီးကယ်ဆယ်နေရာချထားပေးနေတဲ့အနေအထားကိုရေလွတ်တော်ကိုယ်စားလှယ်ဦးမျိုးဝင်းကရှင်းပြပါတယ
်ရေတမျိုးလုံးနေထားတော့မျိုးရဲ့ဒီအသုံးပေါ်တစ်ပုံကြိုကြိုကတော့ရည်လွှမ်းသွားတယ်ပေါ့နော်ဒီကုန်းပေါ်တစ်ပိုင်းကျန်တယ
်အ
ဲ့ဒီမှာပဲကျွန်တော်တို့ကဒီလူတွေကိုကေဆေလာတဲ့လူတွေကိုထားတယ်ကေဆေကြီးအပိုင်းကိုကျွန်တော်တို့ကအရင်စိတ်ချတဲ့ကုန်းမြေကိုရောက်ဖို့အရင်လုပ်နေပါတယ်အဲ့ဒီလုပ်နေတဲ့အပိုင်းနဲ့တပြိုင်တည်းမှာပဲသူတို့ရဲ့စားဖို့နေရည်ပြန်မာရည်နော်ဒီအပိုင်းကိုတည်ရှိနေရတယ်ပေါ့နော်ဒီရည်ကဘယ်လောက်ထိကြာမလဲဆိုတာကျွန်တော်တို့ကမခန့်မနိုင်ဘူးနော်တကယ်လို့မိုးပြန်ရွာလာရင်တော့ဒီပြန်တက်လာမှလည်းသူပဲတကယ်လို့ရေကျသွားတယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ကသူတို့ရဲ့ပြန်လည်ဆူဆောင်ရေးလုပ်ငန်းတွေကိုဟိုပလန်ဆွဲပြီးတစ်ဆင့်ချင်းဟုတ်လောက်သွားရမှာပေါ့
ရှေ့ဆက်ပြီးလဲကပ်ပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်ရောတောင်ပိုင်းမှာဘုတ်တုံလေအကောင်းနေဦးမှာဖြစ်တဲ့အတွက်ရေဘေးအနေနဲ့ကြုံရတဲ့ဒေသတွေကပြည်သူတွေသဘာဝဘေးအနေနဲ့အထူးသတိထားကြဖို့နဲ့မိုးလေဝသသတင်းတွေကိုနားဆွေထားကြဖို့မိုးလေဝသပညာရှင်ဒေါက်တာဦးထွန်းလေးကလည်းသတိပေးပါတယ်
မိုးကတော့ရှိအောင်ပါပဲမော်နဲ့အဲဒီတနင်္လာနေ့ဘက်ကတော့နော်
အဲ့တော့မနေ့ကမှမိုးနေနေကောင်းမယ်တပတ်ကကြပြန်နေပြန်ကြမယ်အဲ့တော့မိုးကတော့မပြတ်တော့သေးဘူးစက်တင်ဘာလအကုန်ထိရွာအောင်ပါပဲအဲ့တော့အန်ဒီကတော့ဆန့်ရှိနေဦးမယ်ဒီထားဖို့လိုတယ်ပေါ့နော်အခုလောလောဆယ်တပီလုံးမှအဲ့ဒီမုံကရင်တနင်္လာရီ၃ခုပဲမိုးကောင်းတယ်အဓိကရက်ကြိတာမှာကဘာပြီမှအဓိကလိုရတာကသွားပြီးရနေတာဓာမျိုးတွေမကြုံရင်းလို့ရှိရင် map တွေလုပ်ဖို့လိုတယ် risk map တို့ hazard map တို့ဒီ map တွေကိုကျွန်တော်တို့မလုပ်နိုင်ဘူးညဒီပြဿနာရှိနေတယ်ဥပအန်ရရဘယ်နေရာရှိတယ်မရှိဘူးဆိုတာဘယ်သူမှမသိဘူးအဆင်ပြေနေလို့ပဲသွားလာနေကြအဲ့မှာဒုက္ခရောက်တာပဲနော
်န
ောက်ပြီးတော့တက်တော်ပြုံးနေအတွဲတောင်ကျရေရတဲ့ပြဿနာရှိတယ်အဲ့တော့ဟိုအားလုံးကတော့လုံးဝအများကြီးလိုပါသေးတယ်မကြုံဘူးလားဒီ unusual တွေကြီးဖြစ်နေတာပဲနော်
လက်တလုံးမှာတော့ရေပေးတဲ့ဒေတာတွေကိုဒုသမ္မတဦးဟင်ဒရီဘန်တီယူကိုတိုင်လိုအပ်တာကိုကူညီပေးနေပါတယ်ဒါပေမဲ့လို့အရေးပေါ်ကူညီကယ်ဆယ်ရေးတွေကလိုအပ်ချက်တွေများစွာရှိနေတော့မယ်လို့ဒေတာခန်တွေကပြောပါတယ်ရှင်
သောတာရှင်များရှင်မြန်မာနိုင်ငံအနှံ့အပြားမှာလက်တလောကြုံတွေ့နေရတဲ့ရေဘေးတံကြောင့်လူအတော်များများအသက်ဆုံးရှုံးခဲ့ရသလိုလမ်းမဆက်သွယ်ရေးတွေပြတ်တောက်ပြီးလူထောင်ပေါင်းများစွာဟာလည်းအိုးအိမ်ဆုံးခွာထွက်ပြေးနေကြရပါတယ်။နှစ်စဉ်ကြုံတွေ့နေရတဲ့ဒီရေဘေးတံခံရသူတွေအတွက်ဘေးတွေမှအကူအညီပေးတာထက်ရေကြီးမှုဒဏ်သက်သာအောင်ဘာတွေကြိုတင်လှုံ့ဆော်ထားသင့်ပါသလဲဆိုတာနဲ့နိုင်ငံတော်အစိုးရအနေနဲ့ရောပြည်သူတွေအတွက်ဘလို့ရေရှည်ပြင်ဆင်မှုတွေလှုပ်ထားပေးသင့်ပါတယ်ဆိုတာတွေကိုအခုလာမယ့်အင်္ဂါညတရက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ကျမတို့ရဲ့ရုံးဖုန်းနံပါတ် 1-32-232-5554 ကိုကြိုတင်ဆက်သွယ်နိုင်တယ်လို့အီးမေးလ်နဲ့မေးခွန်းတွေကိုကြိုတင်ပေးပို့ထားလိုသူတွေအနေနဲ့ bamis@voanews.com ကိုရေးသားပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook လူမှုကွန်ရက်စာမျက်နှာကနေလည်းမိမိတို့ဆွေးနွေးလိုတဲ့အကြောင်းအရာတွေကိုကြိုတင်ရေးသားပေးပို့ထားနိုင်ကြပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့တင်းငွေနေညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတင်းငွေညရဲ့ပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြန်မာရေးဆွေးနွေးခန်းကိုတင်ဆက်ပေးပါမယ်။မြန်မာစီးပွားရေးလုပ်ငန်းကဏ္ဍအခြေခံလိုအပ်မှုအနေအထားနဲ့လွှတ်တော်တွင်ဥပဒေပြဋ္ဌာန်းပြီးထိန်းချုပ်ဆောင်ရွက်ရတဲ့အခါရှေ့ကြုံရတဲ့အခက်အခဲဘာတွေရှိပါသလဲ။တကုံမျိုးနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်သက်သက်ခိုင်ကို VOE American အသံမှမြန်မာပိုင်းစီစဉ်ဌာနမှဦးတန်းလွင်ထွန်းကတွေ့ဆုံမေးမြန်းထားပါရဲ့ရှင်။
ဟုတ်ကဲ့တော့တက်တက်ခိုင်ကျေးဇူးတင်ပါတယ်အခုကဝါရှင်တန် DC ကိုရောက်တော့ပါလေဒီဒီယိုလာပြီးတော့မေးမြန်းခွင့်ပေးရတဲ့အတွက
်ဟုတ်ကဲ့ပါဆရာ
သူတင်တော့တက်တက်ခိုင်ကဒီပြည်သူ့လွှတ်တော်ထဲမှာပေါ့နော
်ဟုတ်ကဲ့ဆရ
ာဒီရင်းနှီးမြှုပ်နှံမှုနဲ့သက်ဆိုင်တဲ့ကော်မတီတစ်ခုနဲ့အတူလုပ်နေတယ
်ဟုတ်ကဲ့
အဲ့တော့ဒီရင်းနှီးမြှုပ်နှံမှုကိစ္စနောက်စီးပွားရေးကိစ္စအဲ့ဒါတွေပဲအရင်မေးခြင်းနဲ့ခင်ဗျဟု
တ်ကဲ့ပါဆရာ
ဆိုတော့ဒီရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်လို့ရှိရင်အထူးသဖြင့်ပေါ့နော်ဒီနိုင်ငံရဲ့ချားရင်းနှီးမြှုပ်နှံမှုFDI ဆိုတော့တော်တော်လေးအရေးကြီးတယ်လို့အစိုးရအနေနဲ့လည်းသတ်မှတ်ထားတယ်
။ဟုတ်ကဲ့ပါဆရာ
။ဒီ FDI နိုင်ငံရဲ့ချားရင်းနှီးမြှုပ်နှံမှုတွေကဒီအစိုးရအနေနဲ့တော်တော်လေးကိုမျှော်လင့်ထားတဲ့ကြားရရနေပြီးတော့ဒီ2019-2018တွေမှာဆိုရင်တော်တော်ကြတယ
်။ဟုတ်ကဲ့။
ဒီ2019အလားလာရောဒီကြားဖြတ်အခြေအနေကဘယ်လိုလို့ရှိဘယ်လိုရှိလဲခင်ဗျ။
2019မှာလည်းကြနေပါတယ်ရှင့်။ဟိုဘာကြောင့်ပြောလဲဆိုလို့ရှိရင်လေဒီ World Bank ရဲ့မြန်မာ Economic Monitor ပေါ့နော်။
ဟုတ်ကဲ့။
အဲပြီးခဲ့တဲ့လကပဲ launch လုပ်ပါတယ် launch လုပ်တဲ့သူက6လတခါပေါ့နော်တစ်နှစ်ကို2ခါဆိုတော့ဟိုကြာနေပါတယ်ရှင့်နောက်တစ်ခုကကြတော့ဒီ FDI ရဲ့ commitment လို့ဟိုပါပေါ့ FDI amount လို့ပြောလို့ရှင့်လေဒီဒီနိုင်ငံတကာရင်းနှီးမြှုပ်နှံမှုလာတဲ့ပမာဏလို့ပြောရင်နံပါတ်1ကတော့ဟိုနံပါတ်1ကဘာလဲဆိုလို့ရှင့်ဒီစာချုပ်ပေါ်မှာပြောထားတဲ့စာရွက်ပေါ်မှာပြောထားတဲ့ပမာဏတွေပေါ့နော်အဲ့ဒါတစ်ခုနောက်တစ်ခုကကျမတို့ထဲထဲဝင်ကြည့်တင်တာစာချုပ်ထဲမှာပြောထားတဲ့ amount ကိုတကယ် commitment ရှိနဲ့ငွေတကယ်တယ်လာပြီးတော့မှတကယ်အလုပ်လုပ်တာကဘယ်လောက်ရှိလဲဆိုတာအဲ့ဒီ amount ကလည်းအဲ့ဒီပမာဏကလည်းအရေးကြီးပါတယ်ရှင
့်
ဆိုတော့တစ်ခါလေကြာလို့ရှင့်အဲ့ဒီဂိန်းကနန်းနေပဲကြည့်ပြီးစာရွက်ပေါ်ဂိန်းကနန်းနေပဲကြည့်ပြီးတကယ်ဝင်လာတဲ့အဲ့ပမာဏကိုကြည့်ဖို့ကျမတို့ဟိုပါပေါ့နော်ဟိုကြည့်ဖို့အာရုံမရတာလေးတွေပေါ့နော်ဒါလေးတွေရှိတဲ့အခါကျတော့လေအခုတော့အလားအလာလို့ပြောလို့ရှင့်တော့ World Bank ကဟို Economic မြန်မာ Economic Outlook မှာပြောထားတာတော့ကြာနေပါတယ်ရှင့်အ
ဲ့တော့ဒါတွေနဲ့ပတ်သက်လို့ကတော့လေဒီကိန်းကနန်းတွေကိုအသေးစိတ်တော့ကျွန်တော်မေးမနေတော့ဘူ
းအခြေခံ
အကြောင်းလေးတွေပဲမေးခြင်းတယ်လ
ေဟုတ်ကဲ့ရှင့်
အထူးသဖြင့်ဒီနိုင်ငံချားရင်းနှီးမြှုပ်နှံမှုတွေတက်လာအောင်ဆိုပြီးတော့ပြီးခဲ့တဲ့နှစ်ကဆိုလို့ရှိရင်ဒါအစိုးရကအနှစ်20စီမံကိန်းတို့နောက်ပြီးတော့ဒီနှစ်ပိုင်းတွေအတွင်းမှာလည်းတော်တော်လေးဆွဲဆောင်မှုတွေလုပ်ဖို့လေဟို
ဟုတ်ကဲ့ဆရာ
ဟို
ခန္ဓာတွေလုတ်တယ်နောက်ပြပွဲတွေလုတ်တယ်သိကောင်မှုတွေလုတ်တာတွေ့တယ်ဒါမဲ့လည်းနိုင်ငံရဲ့ချာယင်းနှိမ့်မြုံနံမှုသူတွေကဝင်းမလာတဲ့သဘောတွေ့နေရလေဒါဘာကြောင့်လဲဆိုတော့ဟိုဟာပေါ့နော်ဒီယင်းနှိမ့်မြုံနံသူတွေကခုနကဒီ ပြောတာဆိုရင် MSTP ပေါ့နော်မြန်မာ Sustainable Development Plan ပေါ့နော်ဟိုဆိုလို့ရှိရင်အဲ့ဒါက2008အောက်တ်မှာထွက်ထားတယ်ပေါ့ထွက်ထားပြီး2003ဆယ်ထိဆိုတော့ဟိုဒါပေမဲ့ကျွန်တော်တို့ကအစိုးရတရစတက်တက်ချင်းမှာဟိုဒီယင်းနှိမ့်မြုံနံသူအတိုင်းဝိုင်းလဲဝိုင်းပြီးစောင့်ပြီးကြည့်နေတာပေါ့နော်ဒီအစိုးရရဲ့သဘောထားပေါ့အစိုးရကဒီပုဂ္ဂလိကကဏ္ဍတွေမှာယင်းနှိမ့်မြုံနံသူတွေပေါ်မှာဘယ်လိုသဘောထားတယ် ပြောလိုက်ခဲ့နိုင်မှုရှိတယ်မပြောလိုက်ခဲ့နိုင်မဲနဲ့မှာအစိုးရလုပ်ရင်တန်လန်းကြမှာအဲ့လို private sector ဒီပုဂ္ဂလိကကဏ္ဍနဲ့ထိတွေ့တာတွေနိုင်ငံတကာခီးတွေတွားကြတဲ့အချိန်ကြမှာမေးခွန်းတွေကမေးလာတယ်ဒါတွေကအရေးကြီးတယ်ဆိုတာတဖြည်းဖြည်းမှတိလာတာပေါ့နော်တဖြည်းဖြည်းမှတိလာပြီးတော့မှာပြီးလို့ရှိရင် time period ဒီ development strategy မရှိသေးဘူးဆိုတာလဲတဖြည်းဖြည်းမှတိလာတဲ့အခါကျတော့အခု2016ကနေစပြီးတော့မှာအစိုးရတက်ပြင်မဲ့ 2018 August ကျမှာ MSDB ထွက်နိုင်တာဆိုပြောမယ်ဆိုနောက်ကျတယ်လို့ပြောရမှာပေါ့နော်အစိုးရရဲ့တက်တန်းတဝက်ကျော်သွားတယ်ကျော်သွားတဲ့အခါကျတော့အခုနောက်ပိုင်းလဲကျွန်တော်တို့အစိုးရတော့တေချာလေးပေါ့မီဖာဆိုပြီးတော့လေ Ministry of Investment and Foreign Economic Relations ဆိုပြီးတော့မှာဒီရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံတကာစီးပွားရေးဆက်ဆံမှု
ဟိုအက်ဒီအိုင်းနေဆွဲဆောင်ချင်တာပေါ့နော်ဟိုကျွန်မထင်တာဒါနောက်ကျတယ်လို့ထင်တယ်ရှင့်အဲ့တော့ဒီလုပ်နေရတဲ့အကုန်လုံးကဒီအစိုးရကဝေဖန်ခံရတဲ့အချက်ပေါ့နော်ဥပမာအဖြစ်ဒီအခုလက်ရှိအစိုးရမှာစီးပွားရေးမူဝါဒဟုတ်ကဲ့ရှင့်ဒီကြကြဒါမှမဟုတ်ရှင်းရှင်းလင်းလင်းမရှိဘူးဆိုပြီးဝေဖန်တာရှိတယ်မှန်တယ်ရှင့်ဒီလုပ်တာတွေကဒီစီးပွားရေးမူဝါဒရဲ့အခြေခံဖြစ်တယ်လို့
ဒီစီးပွားရေးမူဝါဒဆိုတာကိုထုတ်ပြန်နိုင်တယ်ပေါ့နော်စက်တစ်ချက်ပါတာပြီးလို့ရှိရင်ဒီစီးပွားရေးမူဝါဒလည်းတိတ်ကိုမှဟိုဟာပေါ့ဟိုဟာပေါ့အထွေထွေဆန်လွန်းတယ်ပေါ့နော် very vague ပေါ့ဟိုတိကျမှုအားနည်းတာပေါ့နော်တိကျမှုအားနည်းပြီးတော့မှဟိုဟို peace နဲ့လဲချိတ်ဆက်ထားတာလို့ပါလို့အဲ့လိုတခုခုပေါ့နော်အဲ့လိုမျိုးတိတ်မရေရာတဲ့စီးပွားရေးမူဝါဒဖြစ်တဲ့ရှင်အဲ့ဒါလဲကျွန်တော်တို့အဝေခံခဲ့ရတယ်ပေါ့နော်အဲ့ဒါပြီးတော့လဲနောက်ဟို development strategy လုတ်ပြန်တော့လဲ2018ဩဂတ်မှာဆိုတော့လीဆိုလို့ရှင်စီးပွားရေးအနေနဲ့ပြောလို့ရှင်တော့ဟိုစီးပွားရေးအနေနဲ့ပြောလို့ရှင်တော့ဟိုလက်ရှိအစိုးရအနေနဲ့စီးပွားရေးနဲ့ပတ်သက်တဲ့အာရုံစိုက်မှုဟာမလုံလောက်ဘူးပေါ့နော်တော့တိုင်းပြည်စီးပွားရေးဖွံ့ဖြိုးဖို့ဟာ
ဒီအစိုးရရဲ့အာရုံစိုက်မှုနဲ့အစိုးရရဲ့စူးစမ်းအထောက်မှုတွေကမလုံလောက်ဘူးနောက်တစ်ခုကကြတော့ဟိုထလုတ်တယ်ဆိုရင်တောင်မှနောက်ကျတယ်လို့ကျွန်မပြောချင်တယ်ရှင့်မလုံလောက်ဘူးဆိုတဲ့နေရာမှာဒီနိုင်ငံရဲ့အခြားယင်းနှိမ့်နှံမှုတွေကိုဆွဲဆောင်ဖို့ဟာကိုဘက်ကပံ့ပိုးပေးရမှာလေရှိရမလားဥပမာအချင်းဒီ infrastructure တွေကိုပံ့ပိုးပေးဖို့ရှိမယ်အဲ့ဒါတွေကတော့မလုံနိုင်ဘူးအဲ့ဒါပြင်နောက်ကျွန်တော်တို့ကြားနေရတဲ့ကိစ္စလေးရှိပါတယ်အထူးသဖြင့်ဟာလေဒီဟို ဒီပြည်ရင်းငြိမ်းချမ်းရေးကိစ္စတွေမှာဆိုလို့ရှင်တဲ့ဒါဟိုယင်းနှိမ့်နှံသူတွေအနေနဲ့အာမခံချက်တိတ်မရှိဘူးဆိုတဲ့အနေအထားမျိုးတွေရှိရတယ်အဲ့ဒါတွေကရောဘယ်လိုဒီလိုပေါ့ရှင်ကျွန်တော်တို့ယင်းနှိမ့်နှံမှုယင်းနှိမ့်နှံတဲ့လူတွေလာခြင်းအောင်ပေါ့နော်နောက်တကဘာလုံးကအတိမတ်ပြုထားတာ
World Bank ရဲ့ဒီကမ္ဘာပန်းနေထုတ်ထားတဲ့ESOF doing business ပေါ့ ranking နေပေါ့ဆိုလို့ရှင်ကမ္ဘာကပန်းနေပြီးတော့နိုင်ငံပေါင်း 190 ကျော်ဟိုဝင်ပြီးတော့မှအဲ့လိုသူ indicator တွေနဲ့ပေါ့နော်ညွှန်ကိန်းနေတဲ့အတိုင်းနဲ့အချိန်မှာ ကျမတို့ကဒီနိုင်ငံပေါင်း 190 ကျော်မှာကျမတို့က121ပေါ့နော်ဆိုလို့ရှိရင်3နှစ်ဆက်တိုက်လောက်ရှိပြီ 181 မှာပဲညိနေတဲ့သဘောဆိုတော့မတိုးတက်ဘူးဆိုတဲ့သဘောတော့ကြာရတယ်အာဆီယံထဲမှာဆိုရင်ဟောဘယ်လိုနေလဲအာဆီယံထဲမှာတော့လည်းကျမတို့အနေဆုံးပဲရှိဟုတ်ကဲ့ရှင့်အဲ့လိုမျိုးဆိုတော့နောက်တစ်ခုကကြတော့တခြားတိုင်းပြည်တွေကလည်းတိုးတက်အောင်လုပ်နေတဲ့အချိန်မှာကိုယ့်ရဲ့တိုးတက်မှုနှုန်းကတခြားတိုင်းပြည်ကိုမကျော်နိုင်တဲ့ခါကျတော့ကျမတို့က ranking မတက်တာပေါ့ရှင့်အဲ့ဒါဆိုတော့လူတွေကအကြမ်းမြင့်အရင်ဆုံးကြည့်ရင် ဒီပတ်စံငွေတို့ပိုက်ပြီးလာမှာဆိုတော့သူလည်းအကျိုးအမြတ်ရှိမှလာမှာပေါ့နော်လာမှာဖြစ်တဲ့အခါကျတော့ဟိုဒီအဲ့လိုမျိုးလေး indicator ကိုကြည့်လိုက်တာနဲ့ရင်ကျမတို့ကကျမတို့အိမ်နီးနားချင်းနေနဲ့အပြိုင်ဆိုင်ရှိတယ်ပေါ့နော်ဥမာကမ္ဘောဒီးယားလာအိုစဗီယက်နမ်နဲ့မြန်မာပြည်နဲ့အာဆီယံထဲမှာကြည့်လိုက်လို့ရှိရင်ကျမတို့ကအနှိမ့်ဆုံးဖြစ်နေတဲ့အခါကျတော့ ဟိုတခြားဘက်သွားတဲ့သဘောလည်းရှိတာပေါ့ရှင်နောက်တစ်ခုကကြတော့နိုင်ငံရေးရဒီငိမ့်မှုပေါ့ဆိုနိုင်ငံရေးရဘယ်လိုဖြစ်လဲဆိုကျွန်တော်တို့ကတော့ဒီမိုကရေစီကိုအားပေးလို့ပဲပြည်သူကလည်းအားပေးတယ်နိုင်ငံတကာကအားပေးတယ်အားပေးတဲ့အတွက်ကြောင့်မလို့เนาะတောက်လျှောက်ဒီမိုကရေစီအတွက်တိုက်ပွဲဝင်ခဲ့တဲ့ဒီအန်တီဆုတို့တော်ဆန်းစုကြည်တို့ကတိုင်းပြည်အုပ်ချုပ်နေတဲ့ကာလပေါ့เนาะဒါတိတ်ကိုမှနိုင်ငံရေးရအောင်မြင်မှုဖြစ်တယ်ပေါ့เนาะတစ်ချိန်တည်းမှာလည်းဘယ်လိုဖြစ်လဲဆိုလို့ရှိရင်ဟိုဒါဒီ9နှစ်တခါရွေးကောက်ပွဲလုပ်ကြတဲ့အခါကျတော့ဟိုဒီစတာထွက်ခါစဒီမိုကရေစီတာထွက်ခါစဆိုတော့နိုင်ငံရေးရတည်ငြိမ်မှုလဲသူများတိုင်းပြည်ထက်နည်းတယ်ပေါ့เนาะအမဗီယက်နမ်ကမ္ဘောဒီးယားလာအိုစ်တွေထက်ကျွန်တော်တို့ကနည်းတယ်ပေါ့ဆိုတော့နိုင်ငံတကာကတော့ကြည့်လို့ရှိရင်တော့အချမ်းမြင်ဟိုအချမ်းမြင့်ရုပ်တရက်ကြည့်မှာတော့ခုန World Bank ရဲ့ ranking ကိုကြည့်မယ်ကျွန်တော်တို့အနိုင်ဆုံးဖြစ်တယ်နောက်တစ်ခုကကြတော့တိုင်းပြည်ရဲ့နိုင်ငံရေးစနစ်ကိုကြည့်လိုက်လို့ရှင်အခုမှတာထွက်ခါစားဖြစ်တဲ့အခါကျတော့နိုင်ငံရေးတည်ငြိမ်မှုကိုလည်းကြည့်ခြင်းနဲ့နောက်တက်လာတဲ့အစိုးရကလည်းအသစ်ဆက်ဆက်ဖြစ်တယ်ဖြစ်တဲ့အခါကျဒီအစိုးရရဲ့တက်လာတဲ့အစိုးရရဲ့စီးပွားရေးလုပ်ငန်းတွေပေါ်မှာထားတဲ့သဘောထားဘလောက်ပြော့ပြော့ပြောင်းပြောင်းရှိလဲဘလောက်မြေတောင်မြောက်ချင်တဲ့စိတ်ရှိလဲဆိုတာဒါတွေကိုပြောဖို့ဟိုဒါတွေကိုထုတ်ပြဖို့ကျွန်တော်တို့နောက်ကျခဲ့တယ်ပေါ့နော်
အဲ့ကြောင့်ကျွန်တော်လည်းထပ်မေးပါမယ်ဒါပေမဲ့ဒီ World Bank ရဲ့ဒီ indicator
indicator
ညွှန်ကိန်းနဲ့ပတ်သက်လို့ပေါ့နော်ဒီထဲမှာဆိုရင်ကျွန်တော်သိသလောက်ပေါ့နော်အဲ့ဒါကတော့ဟိုအချက်တွေမှာအာဂရီလိုက်စားမှု
မှန်တယ်
ဘယ်လောက်ရှိသလဲ
ဟုတ်ကဲ့ဆ
က်လာပြီးလိုက်ယူမှုတွေဘယ်လောက်ဟိုများနေသလဲ
ဟုတ်ကဲ့ဆက်
နောက်ပြီးတော့ဘန်နာရေးစနစ်ကဘယ်လောက်ဉာဏ်တည်ငြိမ်မှုရှိသလဲ
ဆိုတော့
ဆိုတော့အဲ့ဒါညနေပတ်သက်လို့ရောအခုဆိုလို့ရှိရင်တော့ဒီအာဂရီလိုက်စားမှုကောင်ရှင်တွေပါဖွဲ့ပြီးလုံနေရရှိတယ
်။
ဒီဗန္နာရေးကိစ္စနဲ့ပတ်သက်ပြီးတို့ရောဘလောက်များတည်ငြိမ်အောင်လုပ်လာတာရရှိလဲဘလောက်များအောင်မြင်မှုတွေရှိလဲ
။ဟိုကျွန်တော်တို့အခုဒီအစိုးရမှာတော့ကျွန်တော်တို့ဗဟိုဘဏ်ပေါ့နော
်
ဗဟိုဘဏ်ပထမ9နှစ်က2013ကနေစလိုက်တယ်ရှင်။အရင်တော့ဗဟိုဘဏ်ကဒီတီးခြားလွတ်လပ်တဲ့အဖွဲ့အစည်းမဟုတ်ဘဲနဲ့ဟို Ministry of Finance အောက်ကိုပေါ့ဗန္နာရေးဝန်ကြီးဌာနအောက်ရောက်ပြီးတော့မှတိုင်းပြည်ရဲ့ budget deficit တွေကိုဟိုဒီငွေရိုက်ထုတ်ပေးနေရတာပေါ့ရှင်ငွေရိုက်ထုတ်ပေးနေရတယ်လိုတလောက်ရိုက်ထုတ်ပေးနေရတယ်အဆင့်အဲအဆင့်ကနေပြီးတော့မှတစ်ချိန်ကျတော့ကျွန်တော်တို့ဒီ2010ကျရွေးကောက်ပွဲနဲ့ဒီမိုကရေစီအစိုးရလိုဖြစ်လာတဲ့အခါကျတော့နိုင်ငံတကာကနေအဲ့လိုခုနပြောတာ IMF တို့ World Bank တို့ဝင်လာတဲ့အချိန်မှာကျွန်တော်တို့မှာ technical assistance တွေအများကြီးရပါတယ်ရှင် ADB တို့ပါတို့အဲ့လို development partners တွေဝင်လာတဲ့အချိန်မှာ technical assistance ရတဲ့အခါကျကျွန်တော်တို့လမ်းကြောင်းလေးတော့စမှန်လာတယ်ပေါ့နော်ဆိုလို့ရှိရင်2013ခုနှစ်မှာဒီမြန်မာနိုင်ငံဟိုဗဟိုဘဏ်ဥပဒေဆိုတာပြဋ္ဌာန်းလိုက်ပြီးတော့မှဒီဥပဒေအရမြန်မာနိုင်ငံတော်ဗဟိုဘဏ်ဒီတီးခြားလွတ်လပ်တဲ့အဖွဲ့အစည်းတစ်ခုဖြစ်သွားတယ
်။
နောက်ခုနဗန္နာရေးဝန်ကြီးဌာနအောင်မဟုတ်တော့ဘူး။ပြီးလို့ရှိရင်တိုင်းပြည်ရဲ့ဟို budget deficit ကိုလည်းဟိုပေါ့ဒီ finance လုပ်ပေးစရာမလို့တော့ဘူးပေါ့မလို့တော့တဲ့သဘောလောက်ရှိတာပေါ့နော်အဲဒါပေမဲ့တော့ဟိုအရင်တော့ကတော့ကျမတို့က budget deficit ရဲ့တရားရဂိုင်းလုံးကိုဗဟိုဘဏ်နေပတ်စံရိုက်ထုတ်ပြီးတော့မှဒီဖြန့်ဝေခဲ့တယ်ပေါ့နော် finance လုပ်ခဲ့တယ်ပြီးတော့တဖြည်းဖြည်းလေးနဲ့ကျမတို့က road map နဲ့ပေါ့ရှင်အမှ80ရာဂိုင်းလုံး60ရာဂိုင်းလုံး40 20ပေါ့နော
်
ဆိုလို့ရှိရင်ဒီနှစ်မှာတော့ World Bank ရဲ့ report အရတော့ကျမတို့ကဒီဗဟိုဘဏ်နေပြီးတော့မှငွေရိုက်ထုတ်စရာမလိုတော့ဘူး budget deficit အတွက်ပေါ့နော
်
အဲဘာတွေဖြစ်လာလဲဆိုခုန money market လိုမျိုးတွေပေါ့ဥမာအစိုးရရဲ့ treasury bill တွေ treasury bond တွေကိုအစိုးရကနေပြီးတော့မှထုတ်လာတယ်ထုတ်လာတာကိုဘဏ်ကြီးတွေကဝယ်တယ်ပေါ့နော
်
ဝယ်ပြီးလို့ရှိရင်အဲ့လို3လတို့6လတို့စသဖြင့်ပေါ့တစ်နှစ်နှစ်နှစ်တို့စသဖြင့် treasury bill and bond တွေအစိုးရရဲ့ငွေတိုက်စာချုပ်တွေဝယ်တဲ့အခါကျတော့ဗဟိုဘဏ်ကနေရိုက်ထုတ်စရာမလိုတော့ဘူးဆိုတော့အစိုးရကနေပြီးတော့မှဘဏ်ကြီးကနေပတ်စံချီတာပေါ့ရှင်။ဘာနီယပတ်စံဆိုတာကလည်းပြည်သူတွေထည့်ဝင်ထားတဲ့ဒီ deposit လောက်ထားတဲ့ရင်းလာထားတဲ့ပတ်စံတွေဆိုပြည်သူဆရာပတ်စံလှည့်ချီပြီးတော့မှဘိုဟိုဘဏ်ကမထုတ်ရတော့ဆိုအဲ့ဒီရာလေးပြောလို့ရှိရင်တော့ကျမတို့ကဒီအရှိဦးသိန်းစိန်လက်ထက်ကနေစရပြီးတော့မှအခုကျမတို့အစိုးရလက်ထက်ထိတော့လမ်းကြောင်းမှန်ပေါ်ရောက်လာတယ်ပေါ့နော်။ဘန္နာရေးရတော့ကျမအဲ့လိုတော့မြင်တယ
်။ဒီကုမျိုးနဲ့ပြည်သူလွတ်တော်ကိုစလေတော်တက်တဲ့ခိုင်ကိုVOA မြန်မာပိုင်းစီစဉ်ဌာနမှဦးတန်းလွင်ထွန်းကတွေ့ဆုံမိမြန်ထားတာကိုနားဆင်ခဲ့ကြရတာပါရှင
် VOA မြန်မာပိုင်းရဲ့အတန်လွင်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို 19, 19 နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA ရဲ့တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကိုည10နာရီထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9383လိုင်းဒိုမီတာ58 kHz 5885နဲ့လိုင်းလက်မီတာ190 kHz 1905တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်တိုက်ထုတ်လွှင့်မယ့်ဒုတိယပိုင်းနိုင်ယူဝက်မှာတော့ပြည်တွင်းသတင်းသုံးသပ်ချက်နဲ့အတူမြန်မာပြည်မှပေးစာများကဏ္ဍနဲ့ကမ္ဘာတစ်လွှားထူးခြားစံပြသတင်းများအစီအစဉ်စာရာတွေကိုလည်းတင်ဆက်ပေးသွားမှာဖြစ်ပါတယ်။အခုအရင်ဆုံးတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ရပါမယ်။ဒီတစ်ပတ်ပြည်တွင်းသုံးသပ်ချက်အစီအစဉ်မှာရှစ်လေးလုံးအရေးတော်ပုံကြီးရဲ့ရည်မှန်းချက်တွေပြည်ပြီလား။ရည်မှန်းချက်တွေပြည်မြောင်အောင်ဘာတွေဆက်လုပ်သင့်ပါသလဲဆိုတဲ့အပေါ်မှာဦးစီသူအောင်မြင့်ကဆွေးနွေးတင်ပြထားပြီးတော့မတ်ခွာညိုကကူညီတင်ဆက်ပေးထားပါတယ်ရှင်။
အခုဆိုရင်ရှစ်လလုံးအရေးတော်ပုံကြီးဖြစ်ခဲ့တာ32နှစ်ပြည့်ခဲ့ပြီပါပြီ။ထုံးစံတိုင်းအမတ်တရခန္ဓာတွေကျင်းပကြီးညာချက်ထုတ်သဝန်လာတွေပို့စတာတွေလုပ်ခဲ့ကြပါတယ်။ထုတ်ပြန်ချက်တွေသဝန်လာတွေထဲမှာတူညီတဲ့အချက်တစ်ခုကတော့ဒီကနေ့အချိန်ထိရှစ်လလုံးဒီမိုကရေစီအရေးတော်ပုံကြီးရဲ့ရည်မှန်းချက်တွေပြည့်မြောက်ခြင်းမရှိသေးဘူးဆိုတာပဲဖြစ်ပါတယ်။ရှိလေလုံးလူလူရေတော်ပုံကြီးကစခဲ့တဲ့မြန်မာဒီမိုကရေစီတိုက်ပွဲဒီကနေ့ဘယ်အခြေအနေရောက်နေပြီလဲရှိလေလုံးရေတော်ပုံကြီးကနေဘာသင်ခန်းစာတွေယူပြီးအရေးတော်ပုံရည်မှန်းချက်ပေါက်မြောက်အောင်ဘာတွေဆက်လုပ်ကြရင်ကောင်းမလဲဆိုတာလေ့လာဆွေးနွေးကြည့်ကြရအောင်ပါ
မြမသမိုင်းကိုပြန်ကြည့်ရင်လွတ်လပ်ရေးရခဲ့တဲ့1948ခုနှစ်ကနေဗိုလ်ချုပ်ကြီးနေဝင်စစ်အာဏာသိမ်းခဲ့တဲ့1962ခုနှစ်မတိုင်ခင်ပါလီမန်ဒီမိုကရေစီခေတ်ထွန်းကားခဲ့ပါတယ်1962ခုနှစ်မှာဗိုလ်ချုပ်ကြီးနေဝင်ကတီဆဲနိုင်ငံဖွဲ့စည်းပုံအခြေခံဥပဒေကိုနင်းချေပြီးစစ်အာဏာသိမ်းအုပ်ချုပ်ခဲ့ပါတယ်။1988ဒီမိုကရေစီတောင်းဆိုတဲ့လူမှုအရေးတော်ပုံကြီးဖြစ်ပွားလာတဲ့အချိန်အထိဗိုလ်ချုပ်ကြီးနေဝင်ဟာတော်လှန်ရေးကောင်စီဥက္ကဋ္ဌနိုင်ငံတော်သမ္မတမြမဆိုရှယ်လစ်လမ်းစဉ်ပါတီဥက္ကဋ္ဌအစရှိသဖြင့်ယာရုအမျိုးမျိုးရယူပြီးတိုင်းပြည်ရဲ့နံပါတ်1ခေါင်းဆောင်အနေနဲ့အုပ်ချုပ်ခဲ့တာမို့အာဏာရှင်တနီးအာဏာရှင်အုပ်ချုပ်တဲ့တိုင်းပြည်လို့ပြောနိုင်ပါတယ်စစ်တပ်ကိုကြောတော့နောက်ခံထားအုပ်ချုပ်ခဲ့တာမို့လဲသူ့ကိုစစ်အာဏာရှင်မြန်မာနိုင်ငံကိုတော့စစ်အာဏာရှင်စနစ်ကျင့်သုံးတဲ့တိုင်းပြည်အဖြစ်သတ်မှတ်နိုင်ပါတယ်ဒါရင်မကစစ်အာဏာရှင်စနစ်အုပ်ချုပ်မှုအောက်မှာတိုင်းပြည်ဟာစစ်ပီးခေတ်အာရှနိုင်ငံတွေထဲမှာဖွံ့ဖြိုးတိုးတက်ဖို့အလားအလာအကောင်းဆုံးနိုင်ငံအဖြစ်ကနေစီးပွားရေးပညာရေးအဖက်ဖက်ကနေယိုယွင်းကြဆင်းပြီးဆင်းရဲတဲ့နိုင်ငံတစ်နိုင်ငံအဖြစ်အိမ်နီးချင်းနိုင်ငံတွေရဲ့နောက်ကိုတောင်ရောက်သွားစေခဲ့ပါတယ်။အဲဒီလိုအခြေအနေဆိုက်ရောက်ခဲ့လို့လဲပြည်သူလူထုတရက်လုံးတခဲနဲ့အုံကြွပြီးဒီမိုကရေစီအရေးတောင်းဆိုဆန္ဒပြအရေးတော်ပုံကြီးတစ်ခုကိုဆင်နွှဲခဲ့ကြတာပါ။ပြည်သူလူထုတရက်လုံးရဲ့အဲ့ဒီလိုလူအင်ဆန္ဒအပေါ်အာဏာရှင်ဦးနေဝင်ပြန်ပေးလိုက်တာကတော့စစ်အာဏာသိမ်းမှုတစ်ခုပါပဲရိုးရိုးစစ်အာဏာသိမ်းမှုမျိုးမဟုတ်တဲ့ကိုယ်တိုင်သူပြည်သားတွေကိုကိုယ်တက်မတော်ကိုယ်တိုင်ကပဲရရက်ဆက်ဆက်ပြစ်ခတ်တပ်ဖြတ်နှိမ်နင်းခဲ့တဲ့သွေးထွက်တန်ယူအာဏာသိမ်းမှုမျိုးဖြစ်ပါတယ်နောက်ပိုင်းစစ်ကောင်းဆောင်တွေကပဲစစ်အာဏာရှင်စနစ်နဲ့အုပ်ချုပ်ခဲ့လိုက်တာ2011ခုနှစ်အထိဆိုရင်23နှစ်တိုင်ခဲ့ပါတယ်
ရှိတယ်လို့အရေးတော်ပုံကြီးနဲ့ပတ်သက်ရင်သင်္ကန်းစာယူစရာအများကြီးရှိနိုင်ပါတယ်ဒီထဲမှာမှအရေးကြီးတဲ့သင်္ကန်းစာတစ်ခုကတက်မတော်စစ်ကောင်းဆောင်အစင်းစင်ဟာအာဏာရှင်ဒါမှမဟုတ်အာဏာရှိသူတယောက်ယောက်ကကိုယ်တိုင်သားပြည်သူလူထုကိုပြစ်ဆိုပြစ်သတ်ဆိုသတ်အမိန့်ပေးတာမှန်သမျှမျက်စိမိတ်ပြီးလိုက်နာနေမယ်ဆိုရင်တော့မြန်မာနိုင်ငံမှာဒီမိုကရေစီထွန်းကားဖို့မဖြစ်နိုင်ဘူးဆိုတာပါပဲဒါကြောင့်လည်းပဲဒီမိုကရေစီလိုလားသူတွေဟာစစ်အာဏာရှင်စနစ်ကိုတော်လှန်ဖို့အမြဲတစေကြိုးစားခဲ့ကြတာဖြစ်ပါတယ်ဘယ်လိုပဲဖြစ်ဖြစ်2010ရွေးကောက်ပွဲပြီး2017သမ္မတဦးသိန်းစင်အစိုးရတက်လာတဲ့အခါဆရာနာရှင်စနစ်တခန့်ရပ်သွားပါတယ်။ဒါဟာဆရာနာရှင်စနစ်ကြရှုံးသွားလို့မဟုတ်ပဲဖွဲ့စည်းပုံအခြေခံဥပဒေတစ်ခုအောက်မှာစစ်ကောင်းဆောင်တွေဟာစစ်ဘီရင်မင်းဆက်တွေလိုနိုင်ငံအာဏာဆက်ကဆက်ကရယူသွားနိုင်မဲ့အခြေအနေတစ်ခုပြောင်းလဲဖန်တီးထားရခဲ့လို့ပဲဖြစ်ပါတယ်။
ဒီကြားတဲ့မျှော်လင့်မထားတဲ့ကံကြမ္မာကောင်းတစ်ခုကတော့2015ရွေးကောက်ပွဲအပြီး2016ခုနှစ်မှာဒေါက်အောင်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီအစိုးရအာဏာရလာခြင်းပါဗိုလ်ချုပ်ကြီးနေဝင်စစ်အာဏာသိမ်းခဲ့တဲ့1962ခုနှစ်ကစပြီးရေတွက်ရင်နှစ်ပေါင်း50ကျော်အတွင်းမြမသမိုင်းမှာဒါဟာအကြီးမားဆုံးအပြောင်းလဲတစ်ခုပါဒီအလှည့်ပြောင်းတစ်ခုပေါ်ပေါက်လာရတာဟာအတိုက်အခံတွေဒီမိုကရေစီတော်လှန်ရေးသမားတွေပြည်သူတွေရဲ့ကြိုးပမ်းမှုတသက်ကြောင့်မဟုတ်ဘဲစစ်ဘုတ်ချုပ်တွေနဲ့စစ်ဘုတ်ချုပ်ဟောင်းတွေရဲ့အတိုင်းအဝိုင်းကြားကြီးမားတဲ့အကွဲအပြဲပြဿနာကြီးကြောင့်လည်းဖြစ်တယ်ဆိုတာအထူးသတိပြုကြဖို့တော့လိုပါတယ်။ဒါကြောင့်လဲဒီမိုကရေစီလိုလားသူတွေအတိုက်အခံတွေအစိုးရအာဏာရလာသည့်တိုင်အောင်ရှစ်လေးလုံးရေတော်ပုံကြီးရဲ့ဒီမိုကရေစီရည်မှန်းချက်ပြည့်မြောက်ခြင်းမရှိသေးပါလို့ပြောနေကြရတာပါ။အဓိကအချက်ကတော့မြန်မာနိုင်ငံဟာနောက်ပြန်လှည့်သွားနိုင်တဲ့အခြေအနေကနေလုံးဝကင်းဝေးသွားပြီလို့မဆိုနိုင်သေးလို့ပဲဖြစ်ပါတယ်။ဒါဟာစကလုံးလှအောင်ပြောနေကြတာမျိုးဖြစ်ပြီးပွင့်ပွင့်လင်းလင်းပြောရရင်မြန်မာနိုင်ငံမှာစစ်အာဏာရှင်စနစ်ပြန်ပေါ်ပေါက်မလာတော့ပါဘူးဆိုတဲ့အာမခံချက်မျိုးရှိမနေသေးလို့ပါပဲ။ရှစ်လေးလုံးအရေးတော်ပုံနောက်ပိုင်းရခဲ့တဲ့သင်ခန်းစာနဲ့လက်ရှိအခြေအနေကိုနှိုင်းယှဉ်ကြည့်လိုက်ရင်တက်မရော်ဟာအာဏာရှိသူတစ်စုံတစ်ယောက်အမိန့်ပေးလိုက်တာနဲ့အာဏာသိမ်းဆိုသိမ်းကိုတိုင်းရင်းသားပြည်သူတွေပဲဖြစ်နေနေကျောင်းသူကျောင်းသားတွေပဲဖြစ်နေနေပြစ်ဆိုပြစ်တတ်ဆိုတတ်မျက်စိမိတ်လိုက်နာတဲ့တက်မရော်ဖြစ်နေသေးသရွေ့ဒီမိုကရေစီပန်းတိုင်မရောက်နိုင်ဘူးဆိုတာအားလုံးနားလည်နိုင်ပါတယ်။တစ်ဆက်တည်းပြောရရင်တိုင်းရင်းသားတွေအားလုံးလှလာတောင်းတနေတဲ့ပြည်တွင်းစစ်ကိုချုပ်ငြိမ်းစေမဲ့ဖက်ဒရယ်ပြည်ထောင်စုကိုလည်းတီထောင်နိုင်မှာမဟုတ်ပါဘူး။ပြောရရင်မြန်မာနိုင်ငံမှာဒီကနေ့လိုအပ်နေတာတိုင်းပြည်နောက်ကျောင်းပြန်မလဲဖို့တက်မတော်ဟာနောက်ထပ်ဥပဒေမဲ့အာဏာသိမ်းတာမျိုးမဟုတ်တဲ့တက်မတော်ဖြစ်ဖို့လိုအပ်နေပါတယ်။တိုင်းပြည်ကိုအဖက်ဖက်ကယိုယွင်းကြဆင်းစေခဲ့တဲ့အရင်စစ်အာဏာရှင်တွေသွတ်သွင်းပေးခဲ့တဲ့မှားယွင်းတဲ့အတွေ့အခေါ်ဆိုးတွေကနေလမ်းခွဲထွက်ပြီးတိုင်းပြည်အတွက်တိုင်းရင်းသားပြည်သူလူထုအကျိုးကိုဥထိပ်ပန်တဲ့ကောင်းမွန်တဲ့ဖွဲ့စည်းပုံအခြေခံဥပဒေစစ်ဥပဒေစစ်စည်းကမ်းတွေကိုလိုက်နာတဲ့ professional တက်မတော်ဖြစ်လာဖို့လိုအပ်နေပါတယ
်။လက်ရှိတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့စစ်ကောင်းဆောင်တွေကတော့2008ဖွဲ့စည်းပုံကိုလိုက်နာကာကွယ်စောင့်ရှောက်မယ်လို့ပြောထားပါတယ်။2008ဖွဲ့စည်းပုံအခြေခံဥပဒေအရေးပေါ်ကာလဆိုင်ရာပြဋ္ဌာန်းချက်များအခမ်းမှာပဲသမရကတာဝန်ပေးခဲ့ရင်တက်မတော်ကနိုင်ငံအာဏာကိုအချိန်အကန့်အသတ်နဲ့ရယူကျင့်သုံးနိုင်တယ်ဆိုတာလောက်ပဲပါပြီးတမရော်ကအာဏာသိမ်းနိုင်တဲ့ပြဋ္ဌာန်းချက်မျိုးမပါတာကြောင့်တမရော်ခေါင်းဆောင်တွေအခြေခံဥပဒေကိုလိုက်နာနေသရွေ့စစ်အာဏာသိမ်းတာမျိုးနောက်ကျောင်းပြန်လှည့်တာမျိုးဖြစ်ဖို့မရှိဘူးလို့မှန်းဆနိုင်ပါတယ်။ဒါပေမဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်မယ်ဆိုရင်ဖွဲ့စည်းပုံပြင်ဖို့လိုအပ်တာကြောင့်ဖွဲ့စည်းပုံပြင်ရမှာတမရော်ကပါဝင်လာအောင်ပြည်သူလူထုကိုအမိအဖတစ်ဖွဲ့သဘောထားစောင့်ရှောက်တဲ့စစ်ဥပဒေစစ်စည်းကမ်းတွေလိုက်နာတဲ့တမရော်တရားဖြစ်လာအောင်ဒီမိုကရေစီလိုလားသူတွေနဲ့ပြည်သူတရက်လုံးကတက်မတော်ခေါင်းဆောင်တွေကိုနီလန်ပေါင်းစုံနဲ့ဝိုင်ဝန်းစီယုံဆွဲဆောင်နိုင်မှသာရှစ်လေးလုံးရည်မှန်းချက်တွေပြည့်မြောက်နိုင်မယ်ဖြစ်ကြောင်းပ
ါ။တရင်စာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ပြီးမှတော့မအီးတနာကျော်စီစဉ်တင်ဆက်နေကြမြန်မာပြည်မှပေးစာများခန္ဓာကိုနားဆင်နိုင်ပါပြီရှင်။လာပါရှင်။ VOE ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့သောရရှင်ရဲ့အချင်းချင်းပေးပို့လာတဲ့မေတ္တာအတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့နော်။အခုအရင်ဆုံး VOE ကို Facebook Messenger ကနေပြီးတော့စာရိုးလေးတွေရေးလာတဲ့သောရရှင်ရဲ့မှတ်ချက်စာရိုးလေးတွေကိုဖော်ပြပေးသွားခြင်းပါတယ်။အင်းစီစင်ဆိုတဲ့သောရရှင်ကငွေစင်ကလေးကယနေ့အချိန်ထိနားဆင်ကြည့်ရှုပါတယ်တဲ့ဗီဒီယိုကိုအားပေးလာတဲ့သောရရှင်ဖြစ်ပါတယ်။နေမင်းအာကာဆိုတဲ့နောက်ထပ်သောရရှင်ကတော့ဗီဒီယို application ကို down ပြီးသွားပါပြီ။စောင့်ဝင်တဲ့အခါမှာစာသားမှန်ပါတယ်။သတင်းတွေတစ်ခုချင်းနှိပ်တဲ့အခါမှာစာသားတွေကမှန်မှန်လို့ဖတ်လို့မရဖြစ်နေပါတယ်။ဖြစ်နိုင်ရင်တော့ Unicode အစော်ကြီးနှမျိုးလုံးထုတ်ပေးစေချင်ပါတယ်။အားပေးလျက်ပါတယ်။ဟုတ်ကဲ့ပါ။နည်းနည်းလေးပြန်စူးစမ်းကြည့်ပါအောင်နော်။တချို့တွေကတော့အဲ့လိုမျိုးပြဿနာတွေ့ရလို့မပြောကြလို့ပါ။ကျွန်တော်ဘက်ကလည်းအတတ်နိုင်ဆုံးအစီအပြေအောင်စူးစမ်းပေးပါမယ်။အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်။ကောင်းငင်ဆိုတဲ့ Facebook Messenger ကရေးလာတဲ့သောရရှင်ရဲ့အစာမှာတော့
မင်္ဂလာပါ VOE အမြဲနားဆင်လျက်ပါ။တစ်ခါတစ်ခါအစံကမကောင်းဘူးနော်။ အလုတ်ချိန်အားရနဲ့နားထောင်ပါတယ်အချိန်နဲ့တပြင်းကြီးသတင်းတွေလွှင့်ပေးလို့အထူးကျေးဇူးပါဗျာခုတန်းပြီမှာမဟုတ်တော့ VOA ကပြည်ပရုံမြန်မာများအတွက်အားစီတစ်ခွက်လိုပါပဲဗျာအဖွဲ့သားများကြံ့မှာပါစေအောင်မြင်ပါစေ VOA
ဟုတ်ကဲ့ဒီတော့ရှင်ကောင်းငင်ကဘာနဲ့များနားထောင်တယ်လဲမသိဘူးလို့စဉ်းစားမိပါတယ်ရေဒီယိုနဲ့လားအင်တာနက်ကလားဟိုဒါမဲ့လည်းပြောတာပြောရပါတယ်ရေဒီယိုနဲ့ဆိုရင်တော့ကျမတို့လွှင့်တာကအဝေးကနေပြီးတော့လှိုင်းနိုမီတာဖြစ်တဲ့အတွက်ကြောင့်မလို့ပတ်ဝန်းကျင်ရိုက်ခတ်မှုအပေါ်မှာမူတည်ပြီးတော့အတန်တစ်ခါတလေမကောင်းမှုဆိုတာမျိုးဖြစ်တတ်ပါတယ်။အင်တာနက်ကလည်းမြန်မာနိုင်ငံကအင်တာနက်လိုင်းကြောင့်ပဲဖြစ်ဖြစ်ကျွန်တော်တစ်ခါတလေလည်းကျမတို့ဘက်ကအင်တာနက်လိုင်းအပြောင်းလဲကြောင့်ပဲဖြစ်ဖြစ်အတန်တိုးသွားတဲ့တာမျိုးရှိပါတယ်ရှင်။များသောအဖြစ်တော့ကောင်းလေးရှိပါတယ်။နည်းနည်းဆက်ပြီးတော့နားထောင်ကြည့်ပါအောင်နော်။ Online ဆိုတဲ့ Facebook Messenger တော်ရရှင်ကဓာတ်ရိုက်လေးလိုင်းအစီအစဉ်နဲ့ပတ်သက်ပြီးတော့ရေးလာတာပါ။သူကလည်းတိတ်ပြီးတော့မကြားရပါဘူးတဲ့
။မင်္ဂလာပါ VOE ဩဂတ်စ်လ၄ရက်နေ့တနင်္ဂနွေနေ့ပရိုဂရမ်ဒက်ဒီလိုက်သတင်းတွေအတန်မကြာလို့ဟင်းလျာထဲမှာစားမပါပဲစားရတယ်လို့ဖြစ်ရပါတယ်ရေဒီယိုကတက်ခဲအကုန်တော့ဟန်ဖုန်း Facebook ကနေပြီးတော့နားထောင်ရတာအတန်အဆင်မပြေဖြစ်ရပါတယ်နားဆင်လျက်ပါခင်ဗျာ
ဟုတ်ကဲ့ပါအခုလိုမျိုးနားထောင်တာအဆင်မပြေဖြစ်ရတယ်ဆိုလို့စိတ်မကောင်းပါဘူးနေ့တိုင်းတော့လည်းအဲ့လိုပြဿနာမကြုံရတာမလို့စိတ်မပြေဖြစ်နေနောက်နေ့တွေဆက်ပြီးတော့နားဆင်ပါအောင်လို့ပြောချင်ပါတယ်ဒီတော့ရှင်ကဓာတ်ရိုက်လေးလိုင်းအတန်မကြာရလို့ဟင်းနဲ့မှာစားမပါသလိုပေါ့ရှွတ်ရှွတ်ဖြစ်ရပါတယ်လို့ရေးလာတဲ့အချိန်မှာတိဟဆိုတဲ့တော်ရရှင်ကတော့မနေ့ကဓာတ်ရိုက်လေးလိုင်းအစီအစဉ်မှာမေးစရာရှိလို့ပါဘယ်မှာစပို့ထားလို့ရပါလဲတဲ့မေးတာကြပါပြီဟုတ်ကဲ့ပါဓာတ်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ခြင်းနဲ့ဆိုရင်တော့ဒီအခုလိုမျိုးစာရေးတဲ့ Messenger ကနေပြောလဲစပို့လို့ရပါတယ်ဒါမှမဟုတ်လည်းကျမတို့စီကို email ပို့မယ်ဆိုရင်တော့ banreset@news.com ဆိုတဲ့ email လိပ်စာကို email ရေးပို့နိုင်ပါတယ်ဖုန်းနဲ့ပါဝင်ဆွေးနွေးမယ်ဆိုရင်လေဒီ Messenger ကနေပြောပဲဖြစ်ဖြစ်နောက်ပြီးတော့ email ကိုပဲဖြစ်ဖြစ်ဖုန်းနံပါတ်နဲ့နာမည်ပို့ထားလိုက်ပါကျမတို့ပြန်ပြီးတော့ဆက်သွယ်ပါမယ်ပါဝင်ခြင်းတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်နောက်ထပ်ဒီ Facebook တော်ရရှင်ဖြိုးမင်းတလေးကတော့
မင်္ဂလာပါ VOE ကမ္ဘာသတင်းမြန်မာသတင်းတွေနေ့စဉ်ထုတ်လွှင့်ပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်VOE သတင်းတွေနားထောင်နေရတာဟာကဘာကြီးတစ်ခုလုံးလက်ထဲမှာစုပ်ကင်ထားရသလိုပဲကဘာအနှံပြသတင်းစုံသိရလို့ချိန်တိုင်းစောင့်အားပေးနားဆင်လျက်ပါ VOE ဝိုင်းတော်သူဝိုင်းတော်သားများအားလုံးရေလိုအေးပန်းလိုမှွေးပြီးကိုစိတ်နှပြရှင်လန်းချမ်းမြေ့ကြပါစီခင်ဗျာ
ဟုတ်ကဲ့ပို့လာတဲ့ဆူတောင်းလေးကိုနားဆင်ပြီးတော့အလွန်အေးချမ်းရပါတယ်ကျေးဇူးတင်ပါတယ်ရှင်မင်းရဲ့ကြော်စွာဆိုတဲ့သောရရှင်ကတော့1989 90နောက်ပိုင်းကလေးကရေဒီယိုနားထောင်လာခဲ့တာတဲ့
မြန်မာပြည်မှာပေးစာများဂန္ဓာမအေးတန်တာကျော်ခင်ဗျကျွန်တော် VOA ကိုမစိမ့်သူပါ1989 90နောက်ပိုင်းကလေးကရေဒီယိုသတင်းနားထောင်လာတာအခုချိန်ထိပါပဲအယူမှုဖြစ်ခဲ့ပါတယ်မြန်မာသတင်းကမ္ဘာသတင်းတွေကိုချက်ချင်းသိရလို့ VOA ဝန်ထမ်းတွေကိုကျေးဇူးတင်ပါတယ် VOA ဝန်ထမ်းတွေကိုမမြင်ရပေမဲ့အတန်ကြားရင်ဒါဘီသူအတန်ဒါဘီသူဆိုတာနားရင်ပါနေပါပြီအထူးသဖြင့်တော့ဦးကျော်စံသားဒေါခင်ဆိုးဝင်းဒေါခင်မျိုးသက်စသဖြင့်သိနေတာပါ VOA ဝန်ထမ်းများကြားမှာကြပါစီကြောင်းစုမုံကောင်းတောင်းလိုက်ရပါတယ
်ဟုတ်ကဲ့ပါ1980ပြည့်လွန်တဲ့ကနားထောင်လာရဲဆိုရင်တော့တော်တော်ကိုရေဒီယိုသက်တမ်းကြပြီလို့ပြောရမှာပါနော်ဒါကြောင့်မလို့လဲကျမတို့ဝိုင်းတော်သားတွေကိုမှတ်မိနေတာပါပဲလို့တွေးမိပါတယ်ကျမတို့ရဲ့အစီအစဉ်တွေကိုအခုရုပ်မြင်သံကြားကထုတ်လွှင့်နေတဲ့အတွက်ကြောင့်မလို့ရုပ်မြင်သံကြားမှလည်းကြည့်ရှုအားပေးပါလို့ပြောချင်ပါတယ်ကျမတို့ဝိုင်းတော်သူဝိုင်းတော်သားတွေကိုရုပ်မြင်သံကြားကနေပြောလဲကြည့်ရှုလို့ရပါတယ်ရှင်ဒီမှာပြီးခဲ့တဲ့ဇွန်လ16ရက်နေ့တုန်းကကြာရောက်သွားတဲ့အဖေများနေဖောက်ရင်များနေတွေကျမတို့ကွန်ပျူတာစီစဉ်လေးနဲ့တချင်းလေးတွေဖောက်ရင်အမှတ်တရပြောလာတဲ့စကားလေးတွေပြင်ပေးခဲ့တာကိုသောရရှင်နေရေးလာကြတဲ့စာတချို့ကိုကျမနည်းနည်းဖော်ပြပေးကြပါမယ်။ဘာလို့ဒီလောက်တောင်တလကျော်ကြာတော့မှဖော်ပြရလဲဆိုတော့ထုံးစံကျမပြောသွားသလိုပဲအဲ့ဒီဖောက်ရင်များနေနောက်ပိုင်းမှာကျမခီးထွက်သွားခဲ့တာအခုတလကျော်တော့ပြန်ရောက်တော့အိစာတွေရောက်နေတာတွေ့ရလို့ပါ။အိစာတွေကဇွန်လ16ရက်နေ့မှာကျမတို့အစီအစဉ်တင်ဆက်ပြီးတော့အိစာတွေကစွန်15 16များသောအဖြစ်စားတွေအကုန်လုံးအဲ့ဒီနောက်မှာကပ်ပြီးတော့ရောက်လာတဲ့စားတွေပါအဲ့မှာတားဖြစ်သူရဲဝင်းကျော်ဆိုတော့အစားချီပြီးတော့ရေးလာတဲ့သောရရှင်ကစွန်လ16ရက်နေ့ကြာရောက်မဲ့ဖခင်များအနေအတွက်ပါဝင်ခြင်းပါတယ်သူရဲ့ဖေဖေဦးသက်လွင်ပခုတ်ကူမကွေးတိုင်းကပါတယ်ဖေဖေအိမ်မက်တီအကြောင်းသူအမြဲတမ်းမိမိကိုပြောပြတတ်တယ်ဆိုပြီးတော့အစားချီပြီးတော့စားရှိတဲ့ဆောင်ရေးလာပါတယ်စာကိုတော့ကျွန်မအသေးစိတ်မဖော်ပြတော့ပါဘူးနော်နောက်ထပ်သောရရှင်ကိုမျိုးဆိုတဲ့သောရရှင်ကတော့စွန်15ရက်နေ့မှာရေးလာတာပါသူကကဘာဘောကဖခင်နေအားလုံးကျမ်းမာကြပါစေတဲ့အမေလိုတယုတ္တိယမရှိနေတတ်ပေမဲ့အဖေရဲ့စေနာမြစ်တာဘလောက်ကြီးရယ်ဆိုတာလေလူတိုင်းသိကြပါတယ်တဲ့ ဆိုပြီးတော့သူ့ရဲ့ဖခင်ကိုသူကျေးဇူးတင်ကြောင်းရေးလာတဲ့စာတွေပါနောက်ထပ်မောင်တုံညမန္တလေးဆိုတဲ့ဒီတော်ရရှင်ကတော့အဖေများနဲ့အတွက်ပါဆိုပြီးအဲ့ဒီအဖေများနဲ့ကြာရောက်တဲ့မနေ့အစောကြီးမှာပဲစာရေးလာပါတယ်ကျွန်တော်အခုအသက်80ကျော်ပါပြီကျွန်တော်အဖေကကျွန်တော်အသက်30ကျော်အဖေအသက်52နှစ်မှာဆုံးသွားပါတယ်ဆိုပြီးတော့သူစာရှိတစ်စောင်ရေးလာတာကျွန်မရင်ထဲမှာဖတ်ရတာထိခိုက်ခံစားရပါတယ်ရှင်ဒီမှာဒီတော်ရရှင်ရဲ့စာတွေကိုကျွန်မဒီခုနပြောသလိုပဲ16ရက်နေ့အစီအစဉ်အတွက်15-16မှာရေးလာကြလို့မထည့်သွင်းပေးလိုက်နိုင်လို့အခုဖော်ပြပေးတာပါဒီမှာတော်ရရှင်တွေကိုကျွန်တော်ကျွန်မတစ်ခါလေးပြောချင်ပါတယ်ရှင်ကျွန်မတို့ VOA ကနေပြီးတော့အပတ်စဉ်ခဏတွေကျွန်တော်တို့စီစဉ်တင်ဆက်ပေးတဲ့နေရာမှာထည့်သွင်းဖော်ပြရမယ့်အကြောင်းအရာတွေရှာရတာမျိုးဟိုဘာသာပြန်တာမျိုးနောက်ပြီးတော့တချင်းတွေစုဆောင်ပြီးတော့အတန်သွင်း edit လုပ်ရတာမျိုး interview ဆိုရင် interview ခေါ်ပြီးတော့မှဒီဘယ်အကြောင်းအရာကိုဆွေးနွေးမယ်အဲ့ဒီအကြောင်းအရာကိုဆွေးနွေးပြီးတော့မှပြန်ပြီးတော့တိဖြတ်ရတာမျိုးဒါတွေအားလုံးကကြိုးပြီးတော့စီစဉ်ရတာပါဟုတ်နေ့တိုင်းတည်င်းလွှင့်တာကတော့ကျမတို့ဒိုက်ရိုက်ထုတ်လွှင့်တာဖြစ်ပါတယ်။အပတ်စဉ်ခန္ဓာတွေကတော့ခုနကပြောသလိုကြိုတင်စီစဉ်ပြီးတော့အတန်သွင်းပြီးတော့ပြင်ဆင်ထားရတာဖြစ်ပါတယ်။ရုပ်ရှင်ရိုက်သလိုပေါ့လေ။ဒီအစီအစဉ်တွေအားလုံးကိုအတန်သွင်းယူအစဉ်စဉ်ဖြစ်ပြီးတော့မှထုတ်လွှင့်ရတာမျိုးပါ။ဒါကြောင့်မလို့အခုလိုမျိုးအပတ်စဉ်ခန္ဓာတွေမှာအထူးတင်ဆက်ပေးတဲ့အစီအစဉ်တွေဆိုရင်တော့အခုလိုကတ်ပြီးတော့ရောက်လာတဲ့သောရရှင်တွေရဲ့စာတွေအားလုံးကိုကျမဖော်ပြပေးဖို့လုံးဝမမီတော့ပါဘူး။စာတွေမတွေ့ဘူးထင်မှဆိုလို့လည်းကျမအခုဖော်ပြပေးတာဖြစ်ပါတယ်။နောက်တစ်ခါစာအားလုံးဒီလိုအစီအစဉ်တွေမှာပါဝင်ခြင်းနဲ့ဆိုရင်တော့စာစောလေးရေးပို့လိုက်ပါလို့ပြောချင်ပါတယ်ရှင်။ VOA အစီအစဉ်ဒီမှာပါဝင်တဲ့အတွက်ကြောင့်မလို့အထူးကျေးဇူးတင်ပါတယ်နော် VOA တော်ရရှင်ရဲ့အားလုံးကြားရအောင်လို့ဒီမှာအခုလေးလိုင်းကဒါကိုရှင်းပြနေသလိုမျိုးဒီတော်ရရှင်တွေကိုလည်းတယောက်ချင်းကျွန်မ Messenger ကနေပြီးတော့ဒီတော်ရရှင်တယောက်ချင်းကိုပြန်စာရေးပို့ပေးလိုက်ပါတယ်ဒါကိုတော်ရရှင်မောင်တုံညာကလည်းအိစာကိုရရှိကြောင်းနဲ့ကျေးဇူးတင်ကြောင်းပြန်ပြောရေးလာတာပ
ါဟုတ်ကဲ့အခုလိုရေးဒီယူစာပြန်ပေးတဲ့အတွက်ကျေးဇူးတင်ပြီးအထူးလေးစားမိပါတယ်အတန်လွဲ့တဲ့အခါမှာအချိန်ကန့်အသက်ရှိတာရဲ့ရေးပို့ကြတဲ့စာတွေတဲကအတန်လွဲ့အစီအစဉ်နဲ့ပို့ပြီးတော့အာဘော်မိတာတွေကိုဦးစားပေးရွေးချယ်လွှင့်ရတယ်ဆိုတာကိုသဘောပေါက်ပါတယ်ခင်ဗျာအခုလိုရေးဒီယူစာပြန်ပေးတဲ့အတွက်အထူးကျေးဇူးတင်လေးစားပါကြောင်းထားလောင်ပြောပြရစီVOA ဖွဲ့သားအားလုံးကိုကျမ်းမာစိတ်ချမ်းသာကြပြီးအသက်ရှင်နာမည်ကြပါစေကောင်းသောလူရင်းစံနာအားလုံးပြည့်စုံကြပါစေ
ဟုတ်ကဲ့ပါဒီလိုမျိုးကျမတို့ VOA နဲ့တော်ရရှင်နဲ့အပြန်လဲအမြဲတမ်းစားရရေးကြတဲ့အတွက်ကြောင့်မလို့တယောက်နဲ့တယောက်နားလည်မှုတွေလည်းပို့ပြီးတော့နားလည်နိုင်ပြီးတော့တော်ရရှင်နေနေလဲကျမတို့အစီအစဉ်တွေကြောင့်အခုလိုမျိုးချက်ချင်းတုံ့ပြန်လာကြတာတွေကိုကြားရတဲ့အတွက်လည်းအထူးဝမ်းသာရပါတယ်စားရတဲ့တော်ရရှင်နဲ့အားလုံးကိုကျေးဇူးတင်ပါတယ်ရှင်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြစ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်အခုဒေတာလာတဲ့တော်ရရှင်တွေကိုအလှည့်ပေးကြပါတယ်စကိုင်းတိုင်းဒေတာကြီးမင်းငင်းမြို့နယ်တောင်တွင်းဒေတာမြို့မခုံသာရွာကကြော်မိုးနိုင်ခေါ်မိုးမိုးဖြစ်ပါတယ်ဆိုပြီးတော့မင်္ဂလာပါ VOA လို့အစချီပြီးတော့သူဒေတာလာတာကတော့
VOA ကို1990လောက်ခရဲကနားဆင်လာတာအခုတတိပါပဲကျွန်တော်အဖေကတော့နိုင်ငံရေးဝါသနာပါတော့VOA ကိုအချိန်မှန်မှန်ဖွင့်ရကနေကျွန်တော်ပါဆွဲသွားပါတယ်အဖေကတော့ VOA အစီအစဉ်တွေကိုဘလောက်ကောင်းကောင်းနားမစင်နိုင်တော့ပါဘူး VOA နဲ့တခြားသတင်းတွေနားဆင်လို့မရနိုင်တဲ့အဝေးဆုံးကိုရောက်သွားပါပြီကျွန်တော်အခုတချင်းလေးတော့တောင်းကျင်ပါတယ်ထူးအိမ်တင်တည်ဆိုထားတဲ့ကျယ်ရီစုံတဲ့ညကိုစကိုင်းတိုင်းမင်းကြီးမြို့နယ်တောင်တွင်းဒေသမြို့မရွာကအကိုကြီးကိုတောက်ထွန်းအမဒေါ်ခင်တန်းစိန်ကလေးမြို့ចောင်းတိုက်ရွာကအမဒေါ်ခင်တန်းနှုတို့အတွက်တောင်းဆိုလိုက်ပါတယ်VOA အတွန့်ရှိတည်တန့်ခိုင်မြဲပါစေ
။သူတောင်းဆိုထားတဲ့ထွင်တင်တီဆိုတဲ့ကျဲရီစုံနဲ့ညဆိုတဲ့တခြင်းလေးကိုဒီညအားလုံးဝိုင်းပြီးတော့နားဆင်ခံစားကြည့်ကြရအောင်ပါနော်။ ရေးသားပေးပို့လာတဲ့ဗီအိုအေမြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရှင်ဖွင့်စာတွေနဲ့တေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ဗီအိုအေမြန်မာပိုင်း Facebook စာမျက်နှာကနေပြောလဲတိုက်ရိုက်နားဆင်နိုင်ပါတယ်။တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ tomorrow's website link is burmese.voanews.com
ဒါနာကျော်ရဲ့မြန်မာပြည်မှာပေးစာများကဏ္ဍကိုနားဆင်ခဲ့ရတာပါရှင်။ VOA ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA ရဲ့အင်တာနက်ဆာမျက်နှာ burmese.voanews.com မှာနားဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းအခုကျမတို့ထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်။အခုဆက်ပြီးတော့ထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးခြင်းပါတယ်။ American နိုင်ငံနယူးယောက်မြို့ကဟိုတယ်တစ်ခုမှာကျောင်းဖက်ရှင်ရှိုးတစ်ခုကိုကျင်းပခဲ့ပါတယ်။ ब्रिटेन နိုင်ငံက လေတရဲ 2 ယောက်ဟာ ဒုတိယ ကဘာ စစ်ကာ နာမည် ဂျီ စပစ်ဖိုင်ယာ လေယာဉ် 20 နဲ့ ကဘာ ပတ်ဖို့ ကြံစီနေပါတယ်။ ဒီလို ကဘာ တလွှားက ထူးခြား စံပြား သတင်းတွေကို မခင်ပြူထွေးနဲ့ ကိုငင်းညံတို့ စီစဉ် တင်ဆက်ပေးထားပါတယ်ရှင်။
American ပြည်ထောင်စု New York မြို့က ဟိုတယ် တစ်ခုမှာ ကျောင်း fashion show တစ်ခု ကျင်းပခဲ့ပါတယ်။ catwalk လို့ ခေါ်တဲ့ model လမ်းလျှောက်တာကို ကျောင်းတွေကို ပူးပြီး ရှောက်ခဲ့ကြတာပါ။ ကျောင်းကလေးတွေကိုကဲတင်မွေးစားကြဖို့အများသိစေမဲ့အစီအစဉ်တစ်ခုအဖြစ်နဲ့ပြုလုပ်ခဲ့တာဖြစ်ပြီးကျောင်းကလေးဆယ်ကောင်လောက်ကိုပုံစံအမျိုးမျိုးဝတ်ဆင်ပြီးမော်ဒယ်လျှောက်ပြခဲ့ကြတာပါ။ပါဝင်တဲ့ကျောင်းကလေးတွေဟာအိုင်ယာလန်စပိန်ယူကေနဲ့အမေရိကန်နိုင်ငံတွေကဖြစ်ပါတယ်။ဒီပွဲကရတဲ့အကျိုးမြတ်အားလုံးကိုတော့လမ်းဘေးခွေးနဲ့ကျောင်းတွေကိုမွေးစားဖို့ကူညီပေးနေတဲ့နယူးယောက်
ဒီပွဲကိုပြုလုပ်ရတာဖြစ်တယ်လို့စီစဉ်သူတူကပြောပါတယ်ဒီပွဲကျင်းပပြုလုပ်တဲ့ Elgin Queen Hotel ဟာ ချောင်းကလေးတွေကိုမွေးစားတဲ့ဟိုတယ်တစ်ခုလည်းဖြစ်ပါတယ်။1930ပြည့်နှစ်တွေလောက်ကတည်းကဟိုတယ်မန်နေဂျာ Frankies ကလမ်းဘေးချောင်းလေးတစ်ကောင်ကိုမွေးစားရကနေစခဲ့တာပါရှင
်။ဗြိတိန်နိုင်ငံကလေတရဲနှစ်ယောက်ဟာဒုတိယကမ္ဘာစစ်ကနာမည်ကြီး Spitfire လေးနှစ်စီးနဲ့ကမ္ဘာပတ်ဖို့ကြံနေပါတယ်။ဝေယံ Spitfire လေးနှစ်စင်းကိုပြန်လည်ပြုပြင်ထားတာဖြစ်ပြီးတော့ Steve Brooke နဲ့ Matt Jones တို့လေတရဲနှုံးဦးဟာအင်္ဂလန်တောင်ပိုင်း West Sussex ကနေစတင်ပြန်တမ်းမှာပါ engine တစ်လုံးတက်ဝေယံ Spitfire တိုက်လေယာဉ်တွေကိုဒုတိယကမ္ဘာစစ်အတွင်းမဟာမိတ်တပ်ဖွဲ့တွေကအသုံးပြုခဲ့တာပါအရှိကြဆုံးခီးစဉ်လို့နာမည်ပေးထားတဲ့ဒီဂျိုးပန်းမှုမှာလေတရဲတွေဟာကမ္ဘာတစ်ပတ်ပတ်ဖို့အတွက်မိုင်ပေါင်း 28,000 လောက်ပြန်တမ်းကြရမှာဖြစ်ပြီးလေးလကျော်လောက်ကြာမယ်လို့ခန့်မှန်းထားပါတယ်သူတို့ရဲ့ခီးစဉ်ကိုဒုတိယကမ္ဘာစစ်အတွင်းကဒီလေရင်ကိုမြင်ဘူးခဲ့ကြတဲ့နိုင်ငံပေါင်း30လောက်ကိုဖျက်ပြီးပြန်တမ်းဖို့စီစဉ်ထားပါတယ်လို့လေတရဲတအုပ်ဖြစ်တဲ့ Jones ကပြောပါတယ်မြန်မာနိုင်ငံမှာလည်းဒုတိယကမ္ဘာစစ်အတွင်းက Spitfire လေရင်အသစ်ဆက်ဆက်အစင်း140လောက်မင်္ဂလာတုံလေရင်ကွင်းသားမှာတစ်တာကြီးတွေထဲထည့်ပြီးမြှုပ်နှံထားတယ်လို့ယုံကြည်တဲ့ဗြိတိန်နိုင်ငံသားတစ်ယောက်က2012-2013လောက်တုန်းကလာရောက်တူးဖော်ရှာဖွေခဲ့ဘူးပဲလည်းမတွေ့ခဲ့ကြပါဘူးခင်ဗျာ
ကချင်နိုင်ငံကာရိုမျိုးကအမျိုးသမီးတဦးဟာဒီပေါ်မှာစပိန်နင်းနဲ့စီးပွားရေးလုပ်ငန်းတစ်ခုကိုစတင်လိုက်ပါတယ်။မပ်အမတ်ဟာဒီပေါ်မှာစပိန်နင်းနိုင်မဲ့ပစ္စည်းတွေကိုအီတလီနိုင်ငံကဝယ်ယူပြီးသူကိုယ်တိုင်စပိန်တွေကိုဒီပေါ်မှာပေါ်စေမဲ့ပစ္စည်းတွေတက်ဆင်ခဲ့တာပါ။နောက်ပြီးတော့ဒီဘေးကင်းလုံခြုံမှုအတွက်ကိုလည်းဒီပေါ်မှာပေါ်စေဖို့အစိတ်ပိုင်းတွေကိုတေချာဆစ်ဆေးရတာဖြစ်ပြီးနိုင်မြေချဲကရေလိုက်မထန်တဲ့နေရာကိုလည်းရွေးရပါတယ်။နိုင်စပိန်လို့နာမည်ပေးချပြီးအမတ်ဟာတခြားလူတွေလိုအစားအသောက်ရောင်းချတဲ့အလုပ်ကိုမလုပ်ချင်တဲ့လွတ်လွတ်လပ်လပ်လုပ်ရတဲ့ဒီရေဘော်စပိန်နင်းတဲ့လုပ်ငန်းကိုရွေးချယ်ခဲ့တာဖြစ်ပါတယ်။ရေဘော်စပိန်နင်းကတော့နိုင်ရီဝက်အတွက်အီဂျစ်ပေါင်100အမေရိကန်ဒေါ်လာနဲ့ဆိုရင်တော့$6ကျော်ပေးရပါတယ်ရှင
်။မကင်ဖြူထွေးနဲ့ကိုငင်းညင်းတို့တင်ဆက်ခဲ့တဲ့ကဘာတလွားထူးခြားဆံပြားသတင်းများအစီအစဉ်ကိုနားဆင်ခဲ့ရတာပါဒီကနေ့ညပိုင်းအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင် VOA ကနေမနေ့ပြန်မနေ့ထုတ်လွှင့်မယ့်မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းတူမီတာ24 40 51နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်ခုတော့ဒီကနေ့ညပိုင်းအတွက်သတင်းချင်းချုပ်ကိုကိုရင်နိုင်ကပြောပြပေးပါရှင
်။မွန်ပြည်နယ်ပေါင်မြို့နယ်တွင်ကတောင်ပြိုချမှုကြောင့်တည်ဆုံသူအရေအတွက်ဟာ51ယောက်ထပ်မင်းရှိသွားပြီဖြစ်တယ်လို့ဒါပြင်နောက်ထပ်ပျောက်ဆုံးနေတဲ့သူတွေကိုကယ်ဆယ်ရေးအဖွဲ့တွေကဆက်လက်ရှာဖွေနေတယ်လို့လည်းအာဏာပိုင်တွေကပြောပါတယ်။ပြီးခဲ့တဲ့ဩဂတ်လ9ရက်နေ့ကပေါင်မြို့နယ်တပ်ပြည်ရုံးကြေးရွာမှာတောင်ပြိုချမှုဖြစ်ပွားပြီးနေနေပါသွားခဲ့တာပါ။ဒါပြင်ပြီးခဲ့တဲ့ရက်ပိုင်းတွေအတွက်မှာလည်းမြန်မာနိုင်ငံအောက်ပိုင်းကမွန်ပြည်နယ်ခင်ပြည်နယ်နဲ့ပဲခူးတိုင်းအပါဝင်တနင်္သာရီတိုင်းကနေရာတချို့မှာဒီမုတ်ထုံမိုးရွာသွန်းမှုကြောင့်ရေကြီးရေလျှံတာတွေဖြစ်ပြီးတော့မြေပြိုကျတာဖြစ်နေပြီးတော့မွန်ပြည်နယ်အတွက်မှာတော့ဒီသဘောဝဘေးအန္တရာယ်တွေကိုအဆိုးဝါးဆုံးခံစားနေရတာဖြစ်ပါတယ်ခင်ဗျာဒီနိုင်ငံရှေ့ပိုင်းကိုစနေနေ့ကဝင်ရောက်ခဲ့တဲ့လက္ခဏာတိုင်ဖုန်းမုန်တိုင်းကြောင့်ဒေသုံးသူဥယေဟာ32ယောက်ထိရှိသွားပြီဖြစ်တယ်လို့ဒေသခံဆိုရရာရှိတွေကဒီကနေ့မှထုတ်ပြန်ပြောဆိုလိုက်ပါတယ်မုန်တိုင်းကြောင့်မြေပြူကျတာတွေဖြစ်ခဲ့ပြီးတော့လူတသန်းကျော်ဘေးလွတ်ရာကိုရွှေ့ပြောင်းခဲ့ရသလိုပျောက်ဆုံးနေသူတွေကိုလည်းကယ်ဆယ်ရေးအဖွဲ့ကလိုက်လံရှာဖွေနေကြပါတယ်ဟောင်ကောင်ကဒီမိုကရေစီအထောက်ခံသူထောင်ပေါင်းများစွာဟာဒီကနေ့မှလည်းလမ်းနေပေါ်ကိုထွက်ဆန္ဒပြခဲ့ကြပြီးတော့ရဲတပ်ဖွဲ့ကဆန္ဒပြတဲ့သူတွေကိုမျက်ရည်ပုံးတွေနဲ့ပြစ်ခတ်နေနေခဲ့ပါတယ်ဒါဟာဟောင်ကောင်မှာဆန္ဒပြပွဲတွေဖြစ်တာ10ပတ်သက်တိုက်ဖြစ်ပြီးတော့ဒီကနေ့မှတော့ရွှေပုံနဲ့ဒီကော့စ်ဝေးဘေးနေရာတွေမှာစုဝေးပြီးတော့ဆန္ဒပြခဲ့ကြတာဖြစ်ပါတယ်ပြီးခဲ့တဲ့သတင်းမှတ်တွေအတွင်းမြောက်ကိုရီးယားကဒါရုံပစ်ဒုံးကျည်တွေစမ်းသပ်ပစ်လုခဲ့ရတဲ့ပတ်သက်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအမေရိကန်ပြည်ထောင်စုအတွက်ဘယ်လိုမှချိန်ချောင်းမှုမဖြစ်စေလို့ဘာမှပြဿနာမရှိဘူးလို့လည်းပြောကြားလိုက်ပါတယ်။အစ္စလမ်ဘာသာဝင်တွေကထွတ်မြတ်ထားရဘာသာရေးဖွဲ့တော်ဖြစ်တဲ့အစ်ပွဲတော်ကိုမြန်မာအပါအဝင်ကမ္ဘာတဝန်းမှာရှိတဲ့အစ္စလမ်ဘာသာဝင်တွေဆင်နွှဲနေကြပါတယ်ခင်ဗျာ။
တရင်ချင်းချုပ်ကိုကိုရနိုင်ပြောပြခဲ့တာပါရှင်။ဒီညအစီအစဉ်ထုတ်လုပ်ရေးမှုကမတ်ဆွန်ဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့မီခေဒူဘင်စကီဖြစ်ပါတယ်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 25 32တို့ကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA အစီအစဉ်တွေကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များနေ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျမများ先熬嘛
This program has come to you from the Voice of America, Washington.